Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ Washington News of American တန်ကနေ2022ခုနှစ် April 5ရက်တနင်္လာနေ့ညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ9.25 32.32 နဲ့ line meter 190ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မခင်ဗျူထွေပါရှင်။စစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့ဆန္ဒပြကန့်ကွက်လှုပ်ရှားမှုတွေမြန်မာနိုင်ငံတွင်းအပုံစံမျိုးစုံနဲ့ဆက်ရှိနေပြီးတော့စစ်နယ်ရဲတပ်ဖွဲ့တွေကလည်းပြစ်ခတ်ဖြိုခွင်းတာတွေဆက်လုပ်နေတာမှဒီကနေ့စကိုင်းတိုင်းပင်လယ်ဘူးနဲ့အင်းတော်မျိုးတွေမှာတိုက်ဆုံသူ2ဦးနဲ့ဒဏ်ရာရသူတချို့ရှိခဲ့ပါတယ်။အခုညပိုင်းအထိပင်လယ်ဘူးမှာကျင်းမာမှုတွေဆက်ဖြစ်နေပြီးဖမ်းဆီးခံရသူတွေလည်းရှိခဲ့တယ်လို့အင်းတော်မျိုးကန်တို့ကပြောပါတယ်။
မနက်ကနေရောက်ခါနဲ့မနက်ကအင်္ဂါနေ့နောက်ဆုံး4ရက်ပြည့်နေကြရတယ်။အဲဒီတောင်းကြရရောက်ပြီ။အဲအကြာလေးရပေါ်တော့အဲခပ်ခန်းတော့ပေါင်း6ရက်ဖြစ်သွားတော့ပေါ်တော့
ကြားတော့အင်းတို့ဒေတာကန်တူပြောသွားခဲ့တာပါမကြခင်မှာအပြည့်စုံကိုကြားရပါမယ်။နောက်ရန်ကုန်မြို့မှာဆိုရင်လည်းဒီကနေ့ပျောက်ကြားတဲ့ဘိတ်လူမဲ့တဲ့ဘိတ်တွေအပြင်ဗရောက်ပန်းတွေပွင့်တဲ့အချိန်မှုဗရောက်တဲ့ဘိတ်ဆိုပြီးတော့လည်းနေရာတော်များများမှာပြုလုပ်ခဲ့ကြပြီးတော့ဖန်ဆီးခံရသူတချို့လည်းရှိခဲ့ပါတယ်။ဒီလိုဆန္ဒပြပွဲရဲ့နောက်ဆုံးအခြေအနေတွေအပြင်ကိုပဲဒီရှမ်းပြည်မြောက်ပိုင်းမှာတိုင်းဒေသလက်ကင်တက်ခွဲတွေအစားတိုက်ခွဲတွေဆက်ဖြစ်နေလို့ဒေသခံတွေထောင်နေချီစစ်ဘေးကနေလွတ်အောင်တင်းရှောင်နေကြတဲ့အကြောင်းနဲ့ဒီမြန်မာနိုင်ငံအတွင်းပြည်ပခန့်တွေကြောင့်ထိုင်းနိုင်ငံကိုထွက်ပြေးလာတဲ့ကရင်ဒုက္ခသည်တွေရဲ့အခြေအနေတွေကိုလည်းနောက်ပိုင်းမှာတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းချုပ်လင့်ပေးသွားအောင်ပါ။အခုကတော့ဒီနောက်ဆုံးရရှိထားတဲ့ဒီထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့ကပြောပြပေးသွားပါမယ်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအကြမ်းဖက်နေနေတာတွေမစင်မချင်ဖမ်းဆီးရတွေရှိနေပေမဲ့အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကတော့နိုင်ငံတော်အနီးပေါင်းစုံနဲ့ပေါ်ပေါက်နေပါတယ်။ရန်ကုန်မြို့မှာပျောက်ကြားတဲ့ဘိတ်လူမဲ့တဲ့ဘိတ်လက်ခုပ်တဲ့ဘိတ်အပြင်တကြံနဲ့တိတ်ကိုတင်ခဲ့တာအဖြစ်နဲ့ဘရော့ပန်တဲ့ဘိတ်ဆိုပြီးတော့လည်းမြို့နယ်ပေါင်းစုံမှာပုံစံအမျိုးမျိုးနဲ့တဲ့ဘိတ်ပွဲကျင်းပါပါတယ်။အပြင်မြမအရေးတရုတ်နိုင်ငံရဲ့ရည်တည်ချက်ကိုမကျေနပ်လို့ရန်ကုန်တရုတ်တန်ရုံရှိမှလည်းတရုတ်အလံကိုလှုံငယ်တချို့မီးရှို့ခဲ့တာပါစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့ပြစ်ခတ်ဖြိုခွင်းမှုတွေကြာကနေစဉ်မပြတ်ခြိတက်ဆန္ဒပြနေကြတဲ့မန္တလေးမုံရွာပဲခူးတန့်ဆဲဖားကန်ကတာမြို့တွေမှာဒီကနေ့လည်းလူထောင်ချီစုဝေးဆန္ဒပြပါတယ်စကိုင်းမော်လမြိုင်ကြောက်ဆဲကြောင်းမဲဒဝဲမိုးကုတ်ရေဦးမြစ်ကြီးနားမြို့တွေမှာလည်းရဲတပ်ဖွဲ့နဲ့ထိုက်တိုက်မတွေ့အောင်လမ်းတွေတွေကြာခြိတက်ဆန္ဒပြတာပါကချင်ပြည်နယ်အင်းတော်မျိုးကဆန္ဒပြပွဲကိုစစ်တပ်ကဖြိုခွင်းခဲ့တာကြောင့်အနီအနားရွာတွေကဆန္ဒပြပွဲစီလာရောက်မပူပေါင်းနိုင်အောင်လို့မြို့ပေါ်လမ်းတွေကိုစစ်တပ်ကပိတ်ဆို့ထားတာကြောင့်အခြေအနေတွေတင်းမာနေပါတယ
်။ကျွန်တော်တို့မြို့ထဲမှာဟိုဆန္ဒပြဖို့ဆက်လာတာပေါ့နော်။ဒီမှာဒီကက်ကလည်းဒီကတို့စက်နဲ့ရဲနဲ့မြို့ရင်ဖြတ်ပြီးတော့သားတော့အဲ့ဒီမှာကတို့ကလိုက်ဆောက်လမ်းတစ်ချက်ကတို့ကပြန်ဆက်ပြေးတာပေါ့ဗျာ။ဆက်ပြေးတဲ့ချိန်မှာဒီပင်တစ်ချေးကမြို့တစ်ခုရောက်တော့ကိုကားနဲ့တူပြန်ချင်းပြီးတော့တယောက်တော့ဆုံးသွားပြီ
။တင်းနေတဲ့အတိုင်းဒဝဲမြို့နဲ့လောင်းလုံမြို့တွေမှာစစ်အာဏာဆန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေလည်းရှိခဲ့ပါတယ်။ဒဝဲနဲ့အနီလောင်းလုံမှာကလင်းငယ်တွေနဲ့တက္ကသိုလ်ကျောင်းသားတွေကလမ်းနေပေါ်ချီတက်ဆန္ဒပြတာပါ။စကိုင်းတိုင်းပင်လယ်ဘူးမြို့မှာဆန္ဒပြသူတွေကိုလက်နက်ကန်တွေကပစ်ခတ်လို့တဦးတည်ဆုံပြီးတော့လေးဦးထပ်မင်းတရားရခဲ့ပါတယ်။လူတချို့အဖမ်းဆီးခံရတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုအတွင်းစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့ပစ်ခတ်မှုကြောင့်ပြည်သူ960ကျော်တိတ်ဆုံပြီးတော့2900ဝန်းကျင်ဖမ်းဆီးခံရရတယ်လို့နိုင်ငံရေးအကျဉ်းသားများကစောင့်ရှောက်ရေးအတင်း ABP ကတင်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ဥရောပသမဂ္ဂ EU ကပေးအပ်နေတဲ့အကူအညီဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့ဝန်ကြီးများအဆင့်အစည်းအဝေးကိုနှေးပြီးတော့မှစနေနေ့ကကျင်းပခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနဒုဝန်ကြီးဦးဆောင်ပြီးတော့ဧပြီလ3ရက်နေ့မှာကျင်းပခဲ့တဲ့အဲ့ဒီအစည်းအဝေးကိုရန်ကုန်မြို့ကမြန်မာနိုင်ငံဆိုင်ရာ EU တန်တမန်တွေဖြစ်ကြတဲ့ဂျာမနီနဲ့ပြည်တဲ့နိုင်ငံကကိုယ်စီလှယ်တွေမတက်ရောက်ခဲ့ကြဘူးလို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂရုံးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ဖက်ဖျော်ရီလတရနေ့ကမြန်မာမှာစစ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့အခြေအနေတွေကြောင့် EU ကပေးအပ်နေတဲ့ဖွံ့ဖြိုးတိုးတက်ရေးအကူအညီတွေကိုဥရောပကောင်စီရဲ့မတ်လ22ရက်နေ့ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်အရပြန်ပြီးတော့တုံ့တန်နေတယ်လို့လည်းဖော်ပြထားပါတယ်။မြန်မာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဥရောပသမဂ္ဂ EU ကမြန်မာအစိုးရကိုပေးအပ်နေတဲ့ဖွံ့ဖြိုးတိုးတက်ရေးအကူအညီအလုံးကိုဆိုင်းငံ့ထားတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့ဆန္ဒပြပြည်သူတွေကိုအကြမ်းဖက်နှိမ်နှင်းတပ်ဖြတ်မှုမှာတာဝန်ရှိတဲ့မြန်မာစစ်ဗိုလ်ချုပ်တွေကိုရောစစ်တပ်နဲ့ဆက်ဆက်ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုပါ EU ကတံခါးအရေးယူမှုတွေလက်တလုံးချမှတ်ထားတာလည်းဖြစ်ပါတယ်။ မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့အာဆီယံအစည်းအဝေးကျင်းပဖို့အာဆီယံအလက်အကျအုပ်ထားဖြစ်တဲ့ဘရူနိုင်းနိုင်ငံကထောက်ခံလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမျိုးတော့ဂျကာတာမှာမြန်မာအရေးကိုဆွေးနွေးဖို့အစိုးရတာဝန်ရှိသူတွေကိုညွှန်ကြားထားတယ်လို့ဒီကနေ့တနင်္လာနေ့မှာဘရူနိုင်းနိုင်ငံကပြောတာပါ။မြန်မာအရေးကိုဂျကာတာအာဆီယံအစည်းအဝေးမှာဆွေးနွေးနိုင်ဖို့ တက်ဆိုင်ရာဝန်ကြီးတွေနဲ့အစ်နဲ့အရာရှိတွေကိုညွှန်ကြားထားတဲ့အကြောင်းမလေးရှားနိုင်ငံဘရူနိုင်းနိုင်ငံတို့ပူရယ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မလေးရှားဝန်ကြီးချုပ်မူဟီဒင်ယာစင်နဲ့ဘရူနိုင်းဆိုဘွားဟာဆနယ်ဘိုခီယာတို့တွေ့ဆုံအပြီးမှာပဲတနင်္လာနေ့မှာပူရယ်ကြေညာချက်ထွက်လာတာပါ။မြန်မာအရေးနဲ့ပတ်သက်ပြီးတော့အာဆီယံကောင်ဆောင်တွေဆွေးနွေးဖို့ကောင်ဆောင်တဲ့ဦးတော်သူ ကောင်းဆောင်တဲ့ဦးစလုံးဆိုရင်နေကြတယ်လို့လည်းဖော်ပြထားပါတယ်။အကြံဖက်မှုတွေထပ်ပြီးတော့ပေါ်ပေါက်မလာအောင်တွေးထိုးလုံဆောင်မှုတွေမလုပ်ဖို့အဖက်ဖက်ကထိနေတဲ့တိုင်းလောက်ကြဖို့လည်းကြေညာချက်မှတိုက်တွန်းထားပါတယ်။မြန်မာဆန္ဒပြပြည်သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကမစင်မချင်းတပ်ဖြတ်ဖမ်းဆီးနေတဲ့အပေါ်မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့စင်ကာပူနိုင်ငံတို့က ကျွန်တော်တို့ကတော့ဒီနေ့ပြည်ခရတဲ့ဘက်ကပဲတီချာသွေးဆောင်ဆွေးနွေးထားကြပါရယ်မြန်မာစစ်တပ်ပိုင်ကုမ္ပဏီတွေနဲ့ဖက်ဆက်လောက်ကိုင်းနေတဲ့တောင်ကိုရီးယားစတီးလ်ထုတ်လုပ်ရေးကုမ္ပဏီကြီးဖြစ်တဲ့ပို့စကိုကမြန်မာနိုင်ငံကလုပ်ငန်းတွေရုပ်သိမ်းဖို့တုံ့တန်နေပြီလို့ဒီကိစ္စနဲ့နှိစက်တဲ့သတင်းရင်းမြစ်တစ်ခုကပြောပါရယ်မြန်မာစစ်ပွဲရေးဥပိုင်လီမိတက် အမေရှေအခက်အခဲဖြစ်သွားအောင်လို့ကြံတဲ့ရှယ်ယာ30ရာခိုင်နှုန်းကိုရောင်းပြမလားဒါမှမဟုတ်အမေရှေအခက်အခဲဖြစ်သွားအောင်လို့ကြံတဲ့ရှယ်ယာ30ရာခိုင်နှုန်းကိုဝယ်ယူမလားဆိုတာစဉ်းစားနေတယ်လို့ဆိုပါတယ်ရှယ်ယာ30ရာခိုင်နှုန်းရဲ့တန်ဖိုးကဘယ်လောက်ရှိမလဲဆိုတာကတော့ချက်ချင်းမသိနိုင်သေးပါဘူးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်ပမှာလုတ်ကင်နေကြတဲ့နိုင် ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ ဥပိုင်ကုမ္ပဏီကိုအကျိုးအမြတ်တွေခွဲဝေပေးတာမျိုးမရှိဘူးလို့စက်တိုက်ပြောဆိုလာတာပါအရေးယူတန်ခါမှုတွေကသူ့အပေါ်တရားမှုရှိမှာမဟုတ်ဘူးလို့ပြောဆိုထားတဲ့ပို့စကိုကုမ္ပဏီကစစ်အာဏာသိမ်းမှုနဲ့ MEHL တရက်ပတ်သက်နေမယ်ဆိုရင်တော့သူ့ဘက်ကဆောင်းမှုတွေလုပ်မယ်လို့ပြောဆိုထားတာဖြစ်ပါတယ်
VOA American တဲ့ ညဘက် မြန်မာဘာသာ အစီအစဉ် တွေကို ညပိုင်း 9 နာရီ ကနေ 10 နာရီ အထိ ပိုင်းဒိုမီတာ 31 kHz 9383 ည ပိုင်းဒိုမီတာ 32 kHz 9303 ည ပိုင်းဒိုမီတာ 51 kHz 9885 တို့ဖြင့် စနေတိုင်းတွေမှာ လိုင်းလက်မီတာ 190 kHz 1509 ကနေပြော ထုတ်လွှင့်ပေးနေပါတယ်ရှင် တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဟာ ကိုဗစ်ကာကွယ်ဆေးဖြန့်ဝေဖို့ကာယောဂါဘေးအလွန်ပြန်လည်တည်ထောင်ရေးလုပ်ငန်းတွေအပြင်အခုညှိပေးရေးတခြားကမ်းလှမ်းချက်တွေနဲ့ပတ်သက်လို့အရှိတောင်အာရှနိုင်ငံခေါင်းဆောင်တွေနဲ့ဒုတိယကြိမ်ဇက်တိုက်တွေ့ဆုံဆွေးနွေးမှုတွေအဆုံးသတ်လိုက်ပါပြီ။ဒါဟာဒေသတွင်းနိုင်ငံတွေပေါ်တရုတ်နိုင်ငံရဲ့ဩဇာတရားမှုရှိအောင်အားထုတ်မှုနဲ့အမေရိကန်ရဲ့လွှမ်းမိုးမှုအားကောင်းလာတာကိုတားဆီးက ဒီနေ့ကျွန်တော်တို့ရဲ့တွေ့ဆုံခဲ့တဲ့အကြောင်းတရုတ်အစိုးရကရှင်းဟွာသတင်းမှာဖော်ပြထားပါတယ်။တရုတ်နိုင်ငံဟာဖွံ့ဖြိုးတဲ့နိုင်ငံငယ်လေးတွေနဲ့အလက်စားနိုင်ငံတွေပေါ်မှာစိုက်ဝင်စားမှုရှိပြီးရပ်တည်ပင်နေတာဖြစ်တဲ့အကြောင်းဝင်ကြီးဝန်ကြီးကိုကိုကာပြီးရှင်းဟွာသတင်းမှာဖော်ပြပါတယ်။ဝင်ကြီးဝန်ကြီးဟာဘရူနိုင်း အင်ဒိုနီးရှားမြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေကိုဇန်နဝါရီလနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်အာဏာကွဲပြောင်းမယူခင်လေးတွေမှာပဲသွားရောက်ခဲ့သေးတာပါ။တရုတ်နိုင်ငံကအရှေ့တောင်အာရှနိုင်ငံတွေကို COVID-19ကာကွယ်ဆေးအခြေခံအဆောက်အဦးနဲ့ကုန်သွယ်ရေးလုပ်ငန်းတွေမှာအကူအညီပေးဖို့ဂရီးပြူထားတာဖြစ်ပါတယ်ရှင်။ဆိုင်ကလုန်းမုန်တိုင်းစီရိုဂျာတိုက်ခတ်ပြီးရေကြီးညီပြိုမှုတွေကြောင့်အင်ဒိုနီးရှားနဲ့အရှေ့ဒီမိုကကျွန်းတွေမှာစုစုပေါင်းလူပေါင်း69ယောက်လောလောဆယ်သေဆုံးသွားပါပြီ။ နောက်ထပ်ပျောက်ဆုံးနေသူများပြားကိုလည်းဆက်လက်ရှာဖွေနေသေးဖြစ်ပါတယ်။ ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းအရာကတော့အင်ဒိုနီးရှားနိုင်ငံရဲ့အနောက်ပိုင်းကကျွန်းတွင်နဲ့အရှေ့ပိုင်းကနယူးဇီလန်တန်ဂါရာပြည်နယ်တွေမှာလူပေါင်း80ဝန်းကျင်သေဆုံး80ဝန်းကျင်ပျောက်ဆုံးပြီး ဒီမုန်တိုင်းကိုလူပေါင်း3000ကျော်ခံစားခဲ့ရကြောင်းတပါဝဘေးအန္တရာယ်ဆိုင်ရာဌာနဘီအန်ပီဘီကပြောပါရယ်တချို့ကတော့ဘေးလွတ်ရာရွှေ့ပြောင်းပေးထားပေမယ့်တရား90ကျော်ကျခဲ့တာနဲ့တစ်ပင်တွေကျခဲ့နေတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေမှာခက်ခဲနေတယ်လို့လည်းဘီအန်ပီဘီကပြောပါရယ်အင်ဒိုနီးရှားနဲ့ကျွန်းချင်းဆက်နေတဲ့အရှေ့တီမောမှာတော့ရေကြီးမြေပြိုတစ်ပင်လဲကြတာတွေကြောင့်အနည်းဆုံး29ယ ရင်းနှီးမြှုပ်နှံမှုရန်ပုံငွေကိုအလွဲသုံးစားလုပ်မှုနဲ့ဆက်ဆက်နေတဲ့ဆိုပြီးပြီးခဲ့တဲ့နှစ်ကထောင်ဒဏ်12နှစ်ကြာခံရသူ Malaysia ဝန်ကြီးချုပ်ဟာနာဂျစ်ရာဇာရဲ့အယူခံကိုဒီကနေ့တနင်္လာနေ့မှာတရားရုံးတစ်ခုကကြားနာခဲ့ပါတယ်အသက်68ခုနှစ်ရွယ် Mr. Najib ဟာအာဏာအလွဲသုံးမှုယုံကြည်မှုဖောက်ပြန်မှုနဲ့ငွေမဲ့ခွာချမှုအပါအဝင်စွဲချက်ပေါင်း 42 ခုနဲ့အမှုရင်ဆိုင်ခဲ့ရပြီးထောင်ဒဏ်12နှစ်ချမှတ်ခံခဲ့ရတာပါ အဲ့ဒီထဲမှာ2009ခုနှစ်ကတူတီထောင်ခဲ့တဲ့မလေးရှားနိုင်ငံစီးပွားဖွံ့ဖြိုးတိုးတက်မှုရန်ပုံငွေအဖွဲ့ 1MDB ရဲ့ရန်ပုံငွေတွေကအမေရိကန်ဒေါ်လာ4.5ဘီလီယံအထိအလွဲသုံးစားရှိခဲ့တယ်လို့စွပ်စွဲခံရပါတယ်။အမေရိကန်စုံစမ်းစစ်ဆေးရေးမှုတွေကပျောက်ဆုံးသွားတဲ့အဲ့ဒီငွေတွေဟာဟိုတယ်ကြီးတွေအပျော်စီးရွက်တွေလိုလက်ဝတ်ရတနာလိုအဖိုးတန်ပကြီးအနုပညာပစ္စည်းလိုဇင်ခံပစ္စည်းတ
ယ်လို့ဆိုပါရရှင်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအမြင့်ဆုံးစံချိန်ကျိုးအောင်တက်သွားခဲ့တဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါရယ်။ဒီနှစ်အတွင်းမှာနေ့စဉ်ပိုးတွေ့တဲ့လူနာအသစ်ကူးစက်မှုနှုန်း 33,558 ထိမြင့်တက်သွားခဲ့တာပါ။အိန္ဒိယတနိုင်ငံလုံးပိုးကူးစက်ခံရမှုရဲ့ထက်ဝက်လောက်ဟာမဟာရာရှ်တရာပြည်နယ်မှာဖြစ်ပါရယ်။ဒေသစံတော်ချိန်ည၈နာရီကနေမနေ့9နာရီအထိညမထွက်ရအမိန်ကိုလည်းတနင်္လာနေ့ကစတင်မဲ့အကြောင်းပြည်내အစိုးရဝန်ကြီးနာဝတ်မာလစ်ကသတင်းတောက်တွေကိုပြောပါတယ်။ဈေးဝယ်စင်တာ၊ရုပ်ရှင်ရုံ၊အရက်ဆိုင်၊စားတောက်ဆိုင်နဲ့ဝတ်ပြုစုတောင်းတဲ့နေရာတွေအားလုံးကိုတနင်္လာနေ့ညနေကစပြီးတော့ပိတ်ကြရမှာပါ။အခုလုံးဝကန့်သတ်ပိတ်ဆို့မှုဟာသတင်းဘက်ကအားလိုက်ရဲ့အထိတရားမှုရှိပါလိမ့်မယ်။
ထစ်တင်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွာညူတို့ကပြပြပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်ရှင်ဆေးဥထုတ်ရေးကိုစန့်ကျင်တဲ့ဆနပြပွဲတွေမြန်မာနိုင်ငံတဝန်းဆက်ဖြစ်နေပြီးစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်စကိုင်းတိုင်းဒေသကြီးပင်လယ်ဘူးနဲ့အင်းတော်မျိုးတွေမှာတော့ဒီကနေ့နှစ်ဦးသေဆုံးပြီးအများပြားဒဏ်ရာရခဲ့တဲ့အပြင်ဖမ်းဆီးခံရသူတွေလည်းရှိခဲ့ပါတယ်ပင်လယ်ဘူးမြို့မှာတော့အခုအချိန်ထိအခြေအနေတွေကတင်းမာနေစေဖြစ်ပါတယ်။စကိုင်းတိုင်းဘက်ကနောက်ဆုံးအခြေအနေတွေကိုတော့ဥက္ကမောင်စိုးမင်းကပြောပြပါလိမ့်မယ်ရှင်
။ဒီကနေ့ဧပြီလ5ရက်နေ့မှာစကိုင်းတိုင်းဒေသကြီးကောလင်းခရိုင်ပင်လယ်ဘူးမြို့ကဆစ်အနာသိမ်းစန့်ကျင်ရေးစံတပြသူတွေအပေါ်စစ်တပ်နဲ့ရဲကပစ်ခတ်လို့တဦးသေးဆုံးပြီး5ဦးဒဏ်ရာရရှိခဲ့ပါတယ်။စံတပြသူတွေက2ယောက်လည်းဖမ်းဆီးခံရတဲ့အခြေအနေကိုပင်လယ်ဘူးဒေသခံတဦးကပြောပြပါတယ်။ပင်လယ
်ဘူးချင်းလေးဒီကကတရားတော့ကြားတယ်5ယောက်ဒဏ်ရာရတယ်လို့ပြောတယ်။ແລະຄູນາຍເຈຊະນະປຽນໃນເຊື່ອຢູ່ໃນລ້ານອຸເຊຍລະຄູນາຍຊິຍົກແຕ່ຄາມາຊິອລັງກາຍແມ່ນຍົກຢູ່ພັນໃນກໍເລີຍຕາມທີ່ເດມາເຈົ້າກະປາຍນາຍແລະອັດແມ່ນຊົກກາໃນປູ່ໄລໄດ້ຊິຊົກກາຊິແນ່ຍຍາຍີຊິກາແນ່ປູ່ໄລດີໃນຊົນນີ້ຊິຍາບໍ່ດີຊິແຂກແຈລະຕືວ່າຕະນະລະຕິດເດຊິອະມາປຽຖືໂຕແລ້ວດົງຍີດີຊົກກາແຕ່ລະກູເຕມາປີເດມາລະລົດເດລະຍີຢູ່ເດມີຕາຕີຍາລະຍີເດຕະນາລະກາຊິຕັນຈາ
စစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလတည်းကပင်လယ်ဘူးမြို့မှာစံတပ်ပြနေကြတာဖြစ်ပါတယ်။စကိုင်းတိုင်းထဲကပဲအင်းတော်မြို့မှာလည်းပညာရေးသပိတ်စစ်ကြောင်းထွက်ဖို့ပြင်ဆင်နေတဲ့ကျောင်းဆရာ2ဦးနဲ့အရတား4ဦးဖမ်းဆီးခံခဲ့ရပါတယ်။စံတပ်ပြဖို့ရွာဘက်ကတက်လာတဲ့လူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့က6လက်ပစ်ခတ်တာကြောင့်စံတပ်ထုတ်ပေါ်သူတွေဟာထွက်ပြေးရင်းကားနဲ့တိုက်မိတဲ့အတွေ့အမျိုးသမီးတဦးလည်းသေဆုံးခဲ့ပါတယ်။ဒါပြင်နေအိမ်တွေတဲ့အထိပါဖမ်းဆီးတာတွေရှိလို့ထွက်ပြေးတိမ်းရှောင်နေရတာတွေလည်းရှိပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့အင်းတော်မျိုးကန်တူကအခုလိုပြောပါတယ်
။မနေ့ကနေ့ရောက်ဖမ်းတယ်။မနေ့ကအိမ်ကမှနောက်ထပ်၄ရက်ပြန်မိကြမှာရာ။အဲဒါကြောင့်ပြန်ရောက်ပြီ။အဲအကြတာ၄ရက်ပေါ်တော့အဲဖတ်ဖမ်းတော့ဟိုပေါင်း6ရက်ဖြစ်သွားတော့ပေါ်တော့ရွာကလူတွေကကျွန်တော်တို့မြို့ထဲမှာဟို ขณะเจ้าก็แค่ลาดาบนอแค่ลาดาชิมาดีแค่กันเลยที่ครูท่านเนี่ยเย็นเนี่ยนิ้วเรียนทับดีก็ตาลาบนเลยเนาะนิ้วเรียนทับดีก็ตาเราอะไรมาตัวว่าไล่เช่าลันติดตัวตัวเปลี่ยนทับดีก็บอกว่าทับดีก็ชิมาเป็นกระเชียนิ้วตีกี้ก็คู่กันนะตัวเปลี่ยนเช่นนี้ก็เที่ยวกับช่องว่าเลยอะนั่นหมายถึงเรื่องเรื่องอะไร ตัวเย่เนี่ยตั้งแต่เราเดินทางเข้าไปเนี่ยเราตัวเราเนี่ยเวลาเนี่ยอ๋อเนี่ยสมัยอาตาชีดเนี่ยเออว่าเราจะบอกเลยถึงจะไม่ได้เนี่ยไปต่อไปเนี่ยอะไรพวกนี้เนี่ยตาทาร์กอนอ่ะตั้งแต่ตาทาร์กอนเช่นเราตีเราเอาดูแล้วนะสังเกตว่าอย่างลูกศิษย์เนี่ยเราเลยเนาะถึงตัวเราเนี่ยเวลาเราไม่เอาไงตัวเราเวลาไปเจอโอ้มันจะได้เฉพาะเนี่ยนะจ๊ะ
เอาไปดูดีเจ้าเนี่ยเองวันที่เราเตรียมหรือว่าคงไล่ใช้ในระหว่างนั้นแต่เช่นบอกว่ามาตรการหรือการบริการเช่นที่เราอะไรเนี่ยมาขันทากาบุปผ่อนเนาะจำเราคงไม่คุ้มที่เนี่ยเลยอันนั้นเป็นสิ่งสิ่งที่ดีเนี่ยก็เช่นเรื่องการเกี่ยงที่ดีจะเสียเช่นนี้เดิมมาเนี่ยก็เช่นวินัยน้ำดีมีอยู่มาเลยสิ่งสิ่งสั้นจีสันตาทุบบาราหรือเสียชีวิตเรื่องมีโอกาสที่อุกาพิบาร์เลยมันเนี่ยไปคนในเขยันนี่ เช่นในลีซังอาเราที่จันโรคลีสันนับยาบาลเลยคุณยาได้ไปชิบาไหมเช่นนี้ก็จันโรนั่งยองลงจงยี่รีปูชาลาเลยบ่เนาะเสกังสีเบกันเนี่ยหลังจากนี้มาจันโรก็มาหุ่นนี่มันนี่ตันนี่อาเชตัวเลยนั่นที่นั่นไม่ยังจะที่ใต้ไข่มุ่งเชื่อเสียงไม่เชื่อเชื่อเสียงมาเลยละจันโรตีมีจารีเดียเชื่อตัวละสุดเมื่อนั่นที่ไม่ยังจะ
ลองดูเช่ามาลองดูเช่ามาชีเดียววันนั้นเอออเมียดูชีเดียนั่นมันดีมีออกมาอนาคตในเรื่องชาวมุสลิมมาป่าวเวนดูวันนั้นที่อาจจะชีเดียลุติยาบาร์เลยลุยอาอเมียอเมียเนี่ยสั่งเลยสันดาบยานี่เรื่องมวยอเมียมาเลยเป็นมาตบิสิจังทวดลุเช่นเดิมยังเป็นตามยังมายังสงสารลุยเนี่ยเลี้ยงเลี้ยงพิลลบีสันดาทุบปนิจาราลุยเลชีบาร์เลย มันเลยมีมาเลยตั้งอาตบิสิจาวปีนี้อาตบิสิจาวนี่ตั้งอาตบิสิจาวนี่ตั้งอาตบิสิจาวสังเกตบิสิจาวสาเรตบิสิจาวมีอยู่ตรงนี้สิ่งสิ่งสั้นจีนลูกชายนี่ได้รู้สั่งเลยพิลลูนี่บาร์เลยถ้าพี่ยินดีด้วยกันสันดาบยาตุรีพิคข้างเงียร์เลยก็เช่นพี่เนี่ยมีจีนามิวกะเลมิวแต่มุมยูรีมาเลยสิ่งสิ่งสั้นจีนยี่สันดาบยาลูกชายมูรีฮะเช่นโฮมเบียชินีบาร์เลยลาดูบะโก้เดซเซ่พากะ ก็ตามยูริมาเลยที่กันเองแล้วลูทาวเนี่ยชีสเวบีสันนับยานิจาบาร์เลยสกายมอลมีอันเจ้าเสจเจ้าเมดเวโมโกเยื่อมยูริมาเลยแต่ด้วยเนี่ยที่ได้มาด้วยอังชาวบีชีเดสันนับยานิจาบาร์เลยยามานี้งั้นตัวมาสิ่งสิ่งสั้นจีสันดาทุบบอร์นั่นละจอนิจีมาสิ่งแต่เนี่ยเยอะแต่พวกกับพิคดาเจ้าแต่ในงานเรามาเตะสองดูงานงานเจ้าบีเมปีดูดีการอสเลบีสันนับยานิจาเซพิบาร์เลยขมิ้น
จ้าเราดีกุญญาใบที่แล้วนักการพิฆาตด้วยเนี่ยสนับยาด้วยจามาเจ้ามูรีชินีเซพเจตสกายได้ประกาศชินีเนี่ยจูดีมีมาในงานที่ด้านนั้นอ่ะสนับยาไว้จามูรีกูจ้าเกียร์ละวะที่นี่ยังคงมีมาส่วนใหญ่ได้เสียหน้าเต็มกูสั่งเจเน่รู้ตัวแล้วยี่สนับยาจามูรีกูป้องสันติเน่รู้จ้าบาร์เลยมีมาหนึ่งกูติงกีตาร์คู่เพื่อจะเปล่าเปล่าเลยเนี่ยจะไปมาสนับพอทุกจ้าราชิดลูกเดียวในงานแล้วมีกูมีชีวิตสนับยาจ้าด้วยเลยชีบาร์เลยยังคงสนับยาไว้ยังน่า
ောက်ပန်းတွေဟာဒီနှစ်မှာတော့တကြံပန်းအဖြစ်မဟုတ်တော့ပဲတော်လန်ရဲ့တင်ဂေတာတစ်ခုဖြစ်လာပါတယ်ဒီကနေ့မှာရန်ကုန်မြို့မှာပွင့်တဲ့ဗရောက်ပန်းတွေနဲ့အတူဆေးအနာရှင်စန့်ကျင်လှုပ်ရှားသူတွေဟာဗရောက်တပိတ်ကိုပြုလုပ်ခဲ့ကြပါတယ်ရန်ကုန်မြို့မှာတင်းကျပ်တဲ့လုံခြုံရေးကြောင့်ဆန္ဒပြပွဲလုပ်ဖို့ခက်ခဲနေတဲ့ကြားကပဲဆန္ဒပြသူတွေဟာဆေးအုပ်ချုပ်ရေးကောင်စီရဲ့လက်အောက်ခံလက်နက်ကင်တပ်တွေနဲ့ထိတ်တိုက်မတွေ့အောင်ရှောင်ဖယ်ဆန္ဒပြနေကြတာမှာတော့တချို့တွေကအရင်ဆန္ဒပြတဲ့ကုမျိုးနယ်ကိုစွန့်ခွာပြီးတခြားတနေရာကိုပြောင်းရွှေ့ပြီးဆန္ဒပြလာကြပါတယ
်မင်းလေးကမိုင်မှရှိတဲ့လူတွေတွေရောကျွန်တော်တို့အင်ဂျင်နီယာတွေရောပေါင်းစုပြီးတော့ကျွန်တော်တို့ဘယ်လိုရွှေ့လိုက်ကြလဲဆိုတော့မင်းလေးကသမာရုပ်ကိုကျွန်တော်တို့ရွှေ့ပြီးတော့ UN ကိုသေယုတ်ကတသက်သိထားတဲ့ဒီပဲစေကာတွေကတ်ထားတယ်နင်းနဖုံးတွေကတ်ထားတဲ့ကြက်ဘေးကိုကျွန်တော်တို့မင်းလေးကလှုပ်ဖြစ်တာဒီနေ့ကတော့ကျွန်တော်တို့ plan ရပါတော့ဒီစော်ရဲဒီမှာစာဆုံးသွားတဲ့ဒီလူဟိုဘာလဲတတိယအောင်မေးတဲ့အနေနဲ့ offline ဆိုအနေရောင်ကိုပြုလုပ်ထားတဲ့ဒီနိုင်ငံဘောလုံးနေနဲ့ကိုင်ပြီးတော့အဲ့ဒါကိုလုပ်တဲ့ဟာကိုလည်းကျွန်တော်တို့ line ထဲမှာမလုပ်ဖြစ်ပဲနဲ့ကျွန်တော်တို့ဟိုအလုံးဘက်မှာသွားလုပ်ဖြစ်တယ်အဲ့ဒါမျိုးတွေရွှေ့နေတာပေါ့ဟိုလုံးဝကြီးရက်သွားတာညီသွားတာမျိုးတော့မဟုတ်ဘူးဒါပေမဲ့ line အနေနဲ့ကတော့တော်တော်ကြီးဖြစ်သွားတယ် ဧပြီလ
5 ရက်နေ့ဒီကနေ့မှာပြုလုပ်တဲ့ဗရောက်သပိတ်နဲ့အတူလမ်းလျှောက်ခြေတက်ဆန္ဒပြကြတာအပါအဝင်တရုတ်အလံကိုမီးရှို့တဲ့ကမ်ပိန်းကိုလည်းလူငယ်တွေကထည့်သွင်းဆန္ဒပြခဲ့ကြပါတယ်။ အရသာဆိုရကောင်းဆောင်တွေကိုဖမ်းဆီးပြီးတော့အာဏာသိမ်းထားတဲ့စစ်အုပ်ချုပ်ရေးကောင်စီရဲ့လုံရက်ပေါ်မှာနှီးမျိုးစုံပုံစံမျိုးစုံနဲ့ဆန့်ကျင်နေကြတဲ့သူတွေထဲမှာနာမည်ကျော်လူသိများတဲ့သူတွေကိုရာဇသက်ကြီးပုံမှန် 905ကကြီးနဲ့တရားစွဲထားတယ်လို့စစ်ကောင်စီကထုတ်ပြန်ထားသူကနာမည်ကျော်950လောက်ရှိပါတယ်။ ဖန်ဝရန်ထုတ်ခံထားရသူတွေကဒီမြမပို့စ်ချာနယ်အဒီတာဟောင်းဖြစ်သူကိုစင်တော်နိုင်လဲမနေညာတော့ကဖမ်းဆီးခံရတယ်လို့သူနဲ့နှီးဆက်သူတွေကပြောပါတယ်။အခုလိုမျိုးကြောင်းသားလူငယ်တွေတရုတ်ဆောင်တွေနဲ့နေပယ်သီးသီးကထင်ပေါ်ကျော်ကြားသူတွေကို905ကကြီးနဲ့အေးအေးယူဆောင်ရွက်နေတဲ့အပေါ်ပြည်သူတွေကဝေဖန်နေကြပါတယ်။အေးသူတို့ရဲ့တရားမဝင်ဝါဒဖြန့်ချီတဲ့အကြမ်းတွေကညနေပြောနေတာတော့ဒီလူမှုကွန်
ူကဖွင့်ဆိုတာပေါ့နော်ဒီစိတ်ကဖြစ်ပြီမှာတိုင်းရင်းသားပြည်သူတွေအကုန်လုံးပေါ့နော်ညီကိုမနမအားလုံးကဘယ်သူမှဒီချင်းလေးကိုလက်တင်ခံနိုင်တဲ့အနေအထားတော့မဟုတ်ပါဘူးခင်ဗျအဲ့တော့ကျွန်တော်လွတ်လပ်စွာပြောဆိုခြင်းဆိုတာလည်းကြောက်ဆုံးနေတယ်ကင်မရာကင်နာတာမြင်အောင်မှလည်းအားလုံးကဖန်ဆီးဖို့အတွက်အသင့်မင်းဖြစ်နေရပေါ့နော်မင်းမဲမြေကပြစ်ပြီးတော့ပြစ်ခတ်ပြုတ်ကွင်းနေတဲ့အနေအထားပေါ့အဲ့ဒါမျိုးကျွန်တော်အားလုံးရင်ဆိုင်နေရတာပေါ့
ရန်ကုန်မြို့ကတူသူ့ရဲ့အမြင်ပြောပြခဲ့တာပါအနာသိမ်းထားတဲ့ကာလအတွင်းမှာတေဆုံးသူကယာနဲ့ချီပြီးတော့စစ်တပ်နဲ့ရဲလုံးယုံရေးတွေဘက်ကအကြမ်းဖက်ဖိနှိပ်နေတဲ့ကြားကပဲဒီကနေ့အချိန်ထိအာနာရှင်ဆန့်ကျင်တော်လှန်နေကြတဲ့သူတွေကိုဂုံပြူတဲ့အနေနဲ့ဒီကနေ့ညနေ 9:00 လောက်အချိန်မှာမြို့နယ်အသီးသီးမှာရှိတဲ့ရက်ကွက်နေပြည်သူတွေက9မိနစ်ကြာလက်ခုပ်ကြီးဂုံပြူအားပေးခဲ့ကြပါတယ်ယူနေရက်ကွက်တွေအနီးမှာရှိတဲ့အခြေခံကျောင်းတွေမှာလည်းတက်ဆွဲနေရာယူထားတာတွေရှိနေပေမဲ့ပြည်သူတွေကတော့ည8:00တိုင်းမှာ15မိနစ်လောက်ကြာနေ့တိုင်းတန်မုံတီးပြီးတော့အာနာရှင်ကိုအန်တုခဲ့ကြတာပါမြန်မာနိုင်ငံမှာ Fiber Optic ဖန်ကျိုးမြင်နဲ့တွေ့ထားတာမဟုတ်ပဲကျိုးမဲ့ Broadband Internet ဆက်သွယ်မှုတွေကိုအကန့်အသတ်မရှိပိတ်ထားသလိုလက်ကైဖုန်းပေါ်ကနေ Internet 3နိုင်နဲ့ Wi-Fi နဲ့ Mobile Data Internet ဆက်သွယ်မှုတွေကိုလည်းဆရာနာသိမ့်ပြီးတဲ့ချိန်ကလေးကပိတ်ပင်ထားတဲ့အတွက်ပြည်သူတွေဟာသတင်းမှန်ရရှိရေးအတွက်ကိုစိုးရိမ်နေကြပါတယ်ရှင်
။ရန်ကုန်ဘက်ကစနပြပွဲနောက်ဆုံးအခြေအနေတွေကိုမဆုမွန်ပြောပြပေးခဲ့တာပါ။နိုင်ငံတော်ဆရာနာရှင်ဆန့်ကျင်စနပြပွဲတွေဆက်ဖြစ်နေတဲ့အချိန်ထဲမှာပဲတိုင်းဒေသတချို့မှာတော့လက်နက်ကင်တိုက်ပွဲတွေဆက်ပြီးတော့ရှိနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနှမ်တူမြို့နယ်အတွင်းမှာတိုင်းဒေသလက်နက်ကင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးဒေသခံ1000ကျော်လောက်စစ်ဘေးကနေလွတ်အောင်တိမ်းရှောင်နေကြပါတယ်။ဒီကနေ့မှာတော့နှစ်ဖက်အကြားတပ်အင်အားကျိုးမြင့်လာရရှိနေတာကြောင့်ဒေသရထွက်ပြေးရတဲ့သူတွေပိုးပြီးတော့များလာနေတဲ့အကြောင်းဒေသတွင်းကူညီပေးနေသူတွေကပြောပါရယ်ရန်ကုန်ကလာတဲ့သတင်းကိုကိုစုံဝင်းလိုင်းတင်ပြပေးပါမယ်ရှင်
။ရှမ်းပြည်နယ်နမ်တူမြို့နယ်ပန်းလုံကျေးရွာမှာရှမ်းပြည်တောင်ပိုင်း RCSS SSA ကတစ်ဖက်ရှမ်းပြည်မြောက်ပိုင်းအဖွဲ့ SSB SSA နဲ့တောင်ပလောင် TNL ပူးပေါင်းတပ်တွေကတစ်ဖက်နဲ့မလ28ရက်နေ့ကလေးကနေမြေလူတိုက်ပွဲတွေဆက်ဖြစ်နေတာမှာဒီနေ့အထိလည်းတိုက်ပွဲတွေဆက်ဖြစ်နေကြပါလက်ရှိတပ်ဖွဲ့အခြေအနေဒေသခံတွေစစ်ဘေးလွတ်အောင်ထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေကိုမမန်ရွာဖုန်ကြီးကျောင်းကိုရောက်ရှိနေတဲ့ပန်လုံဒေသခံတူက VOA ကိုအခုလိုပြောပြပါတယ်
။အေးအတီးအောင်အောင်ရဒီနေ့ပြေးလာတဲ့လူမျိုးရှိရတုံးတာတော်လောက်ရှိနေတယ်လေ။ဒီအားလုံးမထိရသေးဘူး။အေးဒီတင်းနေရဖြစ်တယ်လေ။ဒီချာဒီချာဖြစ်တယ်ဖြစ်။ဒီနေ့လည်းမလွတ်တော့ဖြစ်နေဖြစ်။ဒီနေ့လည်းအေးလူလောက်နေတယ်ဖြစ်။ကိုယ်ဆယ်လောက်လောက်နေတယ်လေ။သူကတော့လည်းစိတ်နဲ့သွားကြည့်ရဲဖြစ်။
ရှမ်းပြည်မြောက်ပိုင်းရွှေပြည်မြေသတင်းဌာနကတော့နေအိမ်28အိမ်မိလောင်ကြောင်းဒေသခံကိုကိုးကားပြီးဖော်ပြပါတယ်ပြီးခဲ့တဲ့မလ28ရက်နေ့တိုက်ပွဲဖြစ်စဉ်ကလည်းလက်နက်ကြီးကြီးကြတာကြောင့်အိမ်3လုံးမိလောင်ခဲ့ပါတယ်နမ်တူမျိုးနယ်ဘက်ကစစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ဦးဆိုင်ပညာကတော့တိုက်ပွဲကြောင့်တရွာလုံးဘေးလွရာကိုတိမ်းရှောင်နေကြတာကြောင့်ပြောပါတယ်
တိုက်ပွဲကတော့ပုံလိုရာထဲမှာဖြစ်နေတယ်အဲမနေ့ကတော့ဖြစ်နေတယ်ဒီနေ့တော့မကြားသေးဘူးခင်ဗျဒီလိုပြနေတယ်ဆိုတော့ရွာထဲမှာနေပဲနဲ့ခလုံးရှောင်းလို့နော်ကျွတ်ပါလေပြီးတော့ပဲသွားတယ်ကျွတ်ပါလေအဲ့ဒီရေအိုးဆိုတာနတ်တန်သွားတယ်လမ်းမကြီးသွားတယ်ကျွတ်ကဒီနတ်ဒီပိုင်းကိုအဲ့ဒီနတ်တန်ပိုင်းကိုသွားတဲ့လူကလာတယ်အံပတိမှာလည်းရှိတယ်အံပတိဘုန်းကြီးတောင်းမှာလည်းအဲ့ဒီ300ကျော်လောက်တော့ရှိတယ်နတ်တူမှာရောက်နေတာဆရာပြီးသွားတော့ရှိတယ်
တိုက်ခိုက်နေတဲ့နှစ်ဖက်လက်နက်ကင်တိုင်းရင်းသားအဖွဲ့တွေကအသွာအလာကန့်တတ်ထားတာကြောင့်အထောက်ပံ့ပစ္စည်းတွေပို့ဆောင်မှုခက်ခဲခဲ့ကြောင်းနဲ့ တချို့နေရာတွေမှာရိတ်ခါအခက်အခဲရှိကြောင်းဦးဆိုင်ပညာကပြောပါတယ်စစ်ဘေးဒုက္ခတဲ့အရေးကူညီသူဒေသခံတူကတော့ဒီနေ့မှာပဲ WFC ခေါ်ကမ္ဘာ့ဆန္ဒရိတ်ခါအဖွဲ့နဲ့တခြားအလူရှင်အဖွဲ့တွေကရိတ်ခါထောက်ပံ့တာတွေရောက်ရှိလာကြောင်းပြောပါတယ်
အခုလောလောဆယ်ရတော့ဟို WFP ဝင်ထားတယ်နောက်တော့ဟိုပါလဲဒေတာပုတ်ကလစ်ကလူရှင်တွေပါလေဝင်ထားလာတော့ရှိတယ်ဒီကလစ်ကလေ
းအမည်မဖော်လိုတဲ့ကွန်ယူတူတူကတော့လောလောဆယ်မှာ WFP အပြင် NRC ခေါ်နော်ဝေဒုက္ခသည်များကွန်ယူအဖွဲ့ Save the Children အဖွဲ့နဲ့ UNICEF ခေါ်ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးယုံစတာတွေလည်းကွန်ယူပေးလာကြောင်းပြောပါတယ်ဧပြီလ၄ရက်နေ့ထိကောက်ယူထားတဲ့စီးရင်အရာဆိုရင်မမှန်ရွာဖုန်ကြီးကျောင်းမှာဆေးဘေးဒုက္ခသည်198ယောက်ပဟတ်ရွာမှာ90နမ့်စီလင်းမှာ85ယောက်မန်ဆန်ရွာမြောက်ဖက်မှာ103ယောက်တာပီရွာမှာ160ရေအိုးမှာ85ယောက်ပန်တပြေမှာ422ယောက်စုစုပေါင်း1100ကျော်ရှိကြောင်းပြောပါတယ်ရှမ်းပြည်မြောက်ပိုင်းမှာနေမြလူတိုက်ပွဲတွေဖြစ်နေကြတဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကဒီနေ့ပိုပြီးအင်အားတိုးမြင့်လာကြတာကြောင့်တိုက်ပွဲဖြစ်ပွားရာပန်လုံကျေးရွာပဲတိမ်းရှောင်နေတဲ့ဒုက္ခသည်တွေဟာပထမတင်းချောင်နေတဲ့နေရာကနေနောက်တဲ့နေရာကိုထပ်မံပြောင်းရွှေ့တာရှိသလိုနမ့်စီလင်းပန်ဟတ်စတဲ့ရွာတွေကပါတင်းချောင်လာနေကြတယ်လို့လည်းအမည်မဖော်လိုတဲ့ကွန်ညီသူကပြောပါတယ်နိုင်ငံတကာနဲ့ပြည်တွင်းအဖွဲ့အစည်းတွေကရိတ်ခါအကူအညီပေးပို့တာကြောင့်လောလောဆယ်အခြေအနေမှာစားတောက်ရေးအတွက်အခက်အခဲမရှိပေမဲ့ရက်ရှည်ကြာလာရင်အခက်အခဲရှိနိုင်ကြောင်းလည်းဒေသတွင်းကွန်ညီသူတွေကပြောပါတယ်ရှမ်းပြည်မြောက်ပိုင်းမှာတိုင်းရင်းသားတပ်တွေအကြားစီးရီးတင်မာမှုတွေဟာနမ့်တူအပြင်ကြောင်မဲနဲ့တီပွားမြို့နယ်တွေအတွင်းမှာလည်းရှိနေတာဖြစ်ပြီးကြောင်မဲမြို့နယ်မှာဆိုရင်တော့ဒုက္ခသည်600ကျော်လောက်ရှိနေတာဖြစ်ပါတယ်ခင်ဗျာ
ကုစုံဝင်းလိုင်းတင်ပြခဲ့တာပါရှင်တစ်ဆက်ထဲမှာပဲဒီတောင်ပိုင်းရှမ်းပြည်တံတား RCSS SSA အခြေစိုက်တဲ့ထိုင်းမြန်မာနယ်စပ်ဘက်ကိုမြန်မာစစ်တပ်ကထိုးစစ်ဆင်ဖို့ပြင်ဆင်နေပုံရတာကြောင့်အဲ့ဒီဒေသဘက်ကစစ်ဘေးဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့သူတွေကြောင့်စိုးရိမ်ပူပန်မှုတွေပိုပြီးတော့များလာနေပါတယ်ဒုက္ခသည်စုစုပေါင်း6000လောက်ရှိတဲ့ဒီပြည်တွင်းကဒုက္ခသည်စခန်းတွေမှာအကာအကွယ်အတွက်ကြိုတင်ပြင်ဆင်နေကြတဲ့အခြေအနေကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကိုဝင်ကတင်ပြပို့ချပါရရှင်
။ရှမ်းပြည်နယ်တောင်ပိုင်းမှာအခြေပြုတဲ့ RCSS SSC တောင်ပိုင်းရှမ်းပြည်တပ်မတော်အခြေဆိုင်စခန်းတွေရှိရာကိုမြန်မာစစ်တပ်ကနေထိုးစစ်ဆင်တိုက်ခိုက်ဖို့ပြင်နေတယ်ဆိုတဲ့သတင်းတွေထွက်လာပြီးနောက်အဲ့ဒီတပ်စခန်းတွေနားမှာရှိတဲ့သူတွေစိုးရိမ်ပူပန်နေကြပါတယ်။အထူးသဖြင့်ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံနယ်စပ်ဒေသတစ်ချောင်းမှာရှိနေတဲ့ရှမ်းပြည်တွင်းဒုက္ခတဲ့ IDP စခန်း၅ခုကဒုက္ခတဲ့တွေဟာစစ်တပ်နောက်ဆက်ခံရမှာကိုစိုးရိမ်နေကြတယ်လို့ရှမ်းပြည်နယ်ဒုက္ခတဲ့ကော်မတီထိုင်းနယ်စပ်ပြောခွေးရဆိုင်းလင်းက VOA ကိုပြောပါရယ
် IDP တွေကတော့သူကတိစပ်နေအောင်လေအစီအစဉ်ရဲ့အတက်တွေနဲ့တန်းတမနေရတော့သူအစီအစဉ်ကိုစိုးရနေတာစစ်စင်လုပ်မယ်လို့ပြောတယ်ထိုင်းပမာနေကြကော်မတီရှိတော့နော်အဲ့ကော်မတီကပြောလာတယ်သူကစစ်စင်လုပ်မယ်လို့ပြောဆိုလည်းစစ်စင်လုပ်တဲ့အချိန်ဒီဒီဟာလည်းထိခိုက်ပါကြောက်တော့လေဒီရှမ်း IDP တွေကသူတို့လည်းသူတို့လည်းထိခိုက်ပါကြောက်တော့
ထိုင်းမြန်မာနယ်စပ်တစ်လျှောက်ကရှမ်းပြည်တောင်ပိုင်းလက်နက်ကိုင် RCSS SSC စခန်းတွေကိုစိုက်ခိုက်သွားမယ်လို့ဗာချီလိမ့်မြို့နယ်နယ်စပ်ကော်မတီကနေထိုင်းမြန်မာနယ်စပ်တစ်လျှောက်မှာရှိတဲ့မဲဆန်ရှိထိုင်းလူ့သမားထံမလတ်ကွန်ပိုင်းကစာရဆောင်ပေးပို့ခဲ့တာကြောင့်ဒုက္ခသည်စခန်းတွေမှာအခုလိုစိုးရိမ်မှုကြီးထွားလာနေကြတာပါဒုက္ခလည်းစခန်းတွေမှာလုံခြုံရေးအကာအကွယ်ယူနိုင်ဖို့ဘုံခုရင်းတွေတူပေါ်ထားကြတယ်လို့ဆိုင်းလင်းကပြောပါတယ
်။ဒီကျင်းတော်တွေကြည့်ကြပါလေသူတို့ဒါတော့သူလုံခြုံတဲ့စခန်းတွေလုထားတော့ညီညာနဲ့လာချရဆင်တော့ဒါတို့ကျေးဇူးတင်တာတော့
ပြီးခဲ့တဲ့ရက်ပိုင်းတော့ကဂရင်ပြည်နယ်ဖားပွန်ဒေသဘက်မှာရှိတဲ့ KNU တပ်မ9ဒေသဘက်မြန်မာစစ်တပ်ကနေတိုက်လေရင်တွေတုံးဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ရွာသားတပေါင်းနီးပါးထိုင်းနယ်စပ်ဘက်သိမ်းရှောင်နေရပါတယ်။RCSS SSC စခန်းတွေပေါ်မြန်မာစစ်တပ်ကထိုးစစ်ဆင်မယ်ဆိုတဲ့အပေါ်ရှမ်းတန်တော်စစ်တရင်ဌာနအေဂျီရာချုပ်ဆိုင်းမင်းကအခုလိုသုံးသပ်ပါတယ်
။ဒါချီလိမ့်မြို့နယ် TGC နဲ့ဆိုင်ရီယာကော်မတီဆိုတာကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့အမိန့်အရလို့ရှိရင်ဒီလိုထိုင်းကိုစာဖို့မှာမဟုတ်ဘူး။ထိုင်းကိုအမှန်ကန်စာပို့ထားရဆိုတဲ့ဟာတော့အတည်ပြုလို့ရတယ်။ဒီစာကြောင့်မလို့ဒီတိုက်ပွဲကမဖြစ်လာနိုင်ဘူးဆိုတာကိုကျွန်တော်တို့ကမပြောနိုင်ဘူး။တစ်ခါကလည်းဒီ TDS ဒီကောင်ဒီမြန်ချမ်းရေးဆွေးနွေးနေတဲ့အခက်တွေကဒီကတော့ RCSS ကဒီကောင်းဆောင်ပိုင်းမှာသူကဥဆောင်ဦးရတဲ့အပိုင်းမှာပါနေတော့ဒီ NC ရဲ့ PS ဖွဲ့ပါတော့မနေ့ကတော့ထုတ်ပြန်တဲ့ကြေညာချက်တွေမှာလည်းဒီလူထုပဲဆက်လက်ရည်တည်သွားမယ်လူထုကိုဆက်လက်ပံ့ပိုးကူညီသွားမယ် CRPH နဲ့ CDM ကိုထောက်ခံသွားမယ်ဆိုတဲ့ပုံစံဖြစ်နေတော့ဒီလက်ရှိအနေအထားကတော့ဒီ
ရှိရင်မပင်မာလာနိုင်ဘူးဆိုတဲ့အနေထားတော့ပြောလို့မရသေးပါဘူးအစီအပြည့်ရစာချုပ်လက်မှတ်မရေးသူခင်ကဆိုရင်အစီအဆက်နဲ့တိုက်ပွဲဖြစ်ပွားတိုင်းမြန်မာစစ်တပ်ကနေကြေးရွာတွေပေါ်ပြင်မထားတိုက်ခိုက်တာမျိုးတွေလုပ်ခဲ့တာပါရှမ်းပြည်နယ်ဘက်ကထိုင်းမြန်မာနယ်စပ်မှာအိုင်ဂျီဘီစခန်း၆ခုရှိရမှာဂုံးကျော်စခန်းဟာထိုင်းနယ်ဘက်မှာရှိနေပြီကျန်တဲ့၅ခုဖြစ်တဲ့ကောင်းမွန်မိုင်းလ
ကျွန်တော်တို့အင်ဒီယာရီရောပေါင်းစုပြီးတော့ကျွန်တော်တို့ဗဲဟုတ်ရှိလိုက်တယ်ဒီနေ့တော့ဖြစ်နေတယ်ဒီနေ့တော့ဒုက္ခတဲ့ကော်မတီထိုင်းနိုင်ငံအနေနဲ့မြန်မာဘက်ချမ်းမှာရှိတဲ့ဒုက္ခတွေကိုထိုင်းနိုင်ငံတွင်ဝင်ရောက်ရှောင်သိမ်းနိုင်ရေးလုံခြုံရေးနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးနိုင်ရေးအတွက်ထိုင်းဆိုရကိုတောင်းဆိုထားပါတယ်ခင်ဗျာနိုင်ကွင်ဒရင်ပြပုတ်ခဲ့တာပါရ ကရင်ဒုက္ခသည်တွေအတွက်ထောက်ပံ့ကူညီအလှူတွေကိုထိုင်းရနာပန်တွေကအကန့်အသတ်နဲ့သာခွင့်ပြုပေးချပါတယ်။အစားအသောက်အကူအညီတွေပေးတာကိုအစောပိုင်းမှာပြိပင်ချရာကနေထိုင်းလူမှုအဖွဲ့အစည်းတွေရဲ့တောင်းဆိုမှုကြောင့်အခုတော့အကန့်အသတ်နဲ့ပေးခွင့်ပြုနေတဲ့အကြောင်းထိုင်းချီဆိုင်အဖွဲ့အစည်းတောင်းမတ်အေးမာကတင်ပြပို့ချပါတယ်ရှင်
။မြန်မာနိုင်ငံပန်လီမြကန်းဘေးမှာတိတ်ဆောင်နေကြရတဲ့ကရင်စစ်ဘေးဒုက္ခသည်တွေအတွက်ထိုင်းနိုင်ငံဘက်ကအလှူရှင်တွေလူထားတဲ့အကူအညီပစ္စည်းတွေဟာမဲအောင်ဆောင်ပြီးနဲ့မက်ဆန်နဲ့တော်လဲထာမှာဧပြီလ3ရက်နေ့တည်းကမပို့နိုင်ပဲတောင်းတင်နေခဲ့ပါတယ်။ဒါပေမဲ့ထိုင်းလူမှုအဖွဲ့အစည်းတွေရဲ့တောင်းဆိုမှုကြောင့်အစားအသောက်နဲ့ကုညီထောက်ပံ့ရေးအလှူပစ္စည်းတွေကိုနယ်မြေကန်ထိုင်းရနာပိုင်တွေကဒီကနေ့မှပဲပေးပို့ခွင့်ပြုခဲ့ကြောင်းကရင်လူခွင့်ရေးအဖွဲ့ KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကပြောပြပါတယ်။
ဟုတ်ကဲ့ပြည်နယ်ဆိုပြီးလက်လည်းပေါ့နော်ဒါဒီအောက်ခြေမှာရှိတဲ့သူတို့ဒီအဖွဲ့ကနေပြီးတော့လောလောဆယ်ပေါ့ဒီနားနယ်မှုသဘောမျိုးနဲ့ပဲခွင့်ပြုကြတာပေါ့နော်ဒီမင်းနဲ့မှာဆိုလို့ရှိရင်အခွင့်ပြုတဲ့ဆိုပြီးအများကြီးခွင့်ပြုဖို့အကန့်အသတ်အတိုင်းတာတော့ပဲခွင့်ပြုတယ်ပေါ့နော်ဆိုတော့ကျွန်တော်တို့အနေနဲ့ကြတော့ဒီထိုင်းအနာပိုင်တွေပေါ့နော်လူလူလာလာနဲ့ခွင့်ပြုပေးဖို့တကယ်တောင်းဆိုရှိမှာပဲခင်ဗျာပါလို့လည်းဆိုလို့ရှိရင်အထက်မှာအာရှိတဲ့ IDP ကတကယ်ကိုအာတက်ဆိုင်ရောက်နေကြပါပဲ။ဒီကချင်းဆန်တာတောက်ဆန်မှုအကူအညီလည်းတကယ်ကိုလိုအပ်နေပါပဲ။ဒီနေ့ဒီလိုမျိုးမိုးရွာတဲ့အချိန်မှာအာမိုးကြီးတဲ့မှာအိမ်နေရတဲ့အချိန်မှာအင်တာမခက်ခဲခက်ခဲပေါ့နော်
။ပြည်ပြည်နယ်ထဲမှာပြည်လက်နက်ကန် KNU တက်တင်နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်ခဲ့ပြီးမလကုံပိုင်းလောက်မှာစစ်တပ်ဖက်ကလေရင်ကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကရင်ဒေသကအများအပြားဘေးလွတ်ရာကိုထွက်ပြေးနေကြရတာပါထွက်ပြေးခိုလုံနေကြရတဲ့ကရင်ဒုက္ခသည်တပေါင်းကျော်ရှိနေတယ်လို့ဒုက္ခသည်အကူအညီပေးနေသူတွေကခန့်မှန်းထားပါတယ်ထိုင်းနိုင်ငံဘက်ကိုရောက်လာတဲ့ဒုက္ခသည်တွေကိုတော့ထိုင်းရနာပိုင်တွေကလက်မခံဘဲမြန်မာနိုင်ငံဘက်ကိုပြန်သွားအောင်အတင်းအကျပ်လုပ်တာတပ်စုကြိုးတွေကာယံပြီးတားဆီးတာတွေလုပ်ခဲ့ပါတယ်။ဘုံကျဲတိုက်ခိုက်မှုအတွင်းဒဏ်ရာရသူအနည်းငယ်ကသာထိုင်းဘက်ကလက်ခံပြီးစေကုသခွင့်ပြုခဲ့ပါတယ်။ဒဏ်ရာရသူတွေကိုစေကုသအကူအညီပေးခဲ့တယ်လို့ဒုက္ခသည်တွေဟာနေရရင်းကိုသူတို့သဘောနဲ့သူတို့ပြန်သွားကြတာဖြစ်တယ်လို့လည်းထိုင်းအစိုးရကထုတ်ပြန်ခဲ့ပါတယ်။ထိုင်းဘက်ကလက်မခံတဲ့ကရင်စစ်ပြေးဒုက္ခသည်တွေဟာနေရကိုပြန်မသွားရဲကြပဲတံလွေမြကန်းအနားကကြောက်တောင်လေးနားမှာပဲခိုလုံနေထိုင်ရပြီးစာနယ်ရိတ်ခါတွေမရှိတာကြောင့်ထိုင်းဘက်ကမြန်မာလူသမားတွေနဲ့အလှူရှင်တွေကသူတို့ကိုကူညီထောက်ပံ့နိုင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်။ကရင်လူခွင့်ရေးအဖွဲ့အစည်းတွေကလည်းကရင်ဒုက္ခသည်တွေစီကိုလူသားချင်းစာနာတဲ့အကူအညီပေးဖို့အတွက်ထိုင်းကလူမှုကူညီအဖွဲ့အစည်းတွေကိုလည်းမေတ္တာရက်ခံတောင်းဆိုခဲ့တယ်ဆိုပြီးပြောပြပါတယ်
။ဒီထိုင်းကစီကိုဆက်စုပ်တော်လာကမှာကျွန်တော်တို့လည်းဒီစစ်ဆိုင်ရာစိတ်ကိုယ်တွေနဲ့အာတွေ့တဲ့အခါမှာလည်းအတူခင်းလုပ်ပြပါတယ်ခွင့်ပြုပေးဖို့ပေါ့နော်ဒါဒီလူမျိုးအာဒုက္ခသည်တွေလက်မခံနိုင်တော့မှအာသူတို့ပြည်ဒီကိစ္စနာတောက်တာမျိုးကိုပန်းပူပြီးလို့တွေ့ခွင့်ပြုပေးဖို့ကျွန်တော်တို့ကတောင်းဆိုနေတာပါခင်ဗျာ
စိပေးဒုက္ခသည်တွေအတွက်လှူထားကြတဲ့စံစီစားခောက်ဆွဲကြောက်တောက်ရည်နဲ့ကုန်ကြောက်ပစ္စည်းတွေကိုအေဘီလာ3ရက်နေ့ကလေးကသူတို့စီရောက်အောင်ပို့ပေးနိုင်ဖို့ကြိုးစားခဲ့ပြီးမြဲထိုင်းရနာပိုင်တွေကပြိပင်ခဲ့ပါတယ်ထိုင်းမှာရှိတဲ့ထိုင်းကရင်အဖွဲ့အစည်းဖြစ်တဲ့ KDG အဖွဲ့နဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေလူမှုအဖွဲ့အစည်းတွေကတောင်းဆိုကူညီခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့အကန့်အသတ်နဲ့အကူအညီတွေပို့ပေးနိုင်ခဲ့တာဖြစ်ပါတယ်ကျန်တဲ့အကူအညီတွေကိုတော့ခရိုင်အနာပိုင်အစစ်စစ်ကနေခွင့်ပြုမှသာပို့ပေးနိုင်ခွင့်ရှိမယ်ဆိုပြီးထိုင်းရနာပိုင်ဒီဘက်ကတုံ့ပြန်တယ်ဆိုပြီးလူခွင့်ရေးအဖွဲ့အစည်းတွေကပြောပြပါတယ်။ကရင်စစ်ဘေးဒုက္ခသည်တွေခိုလုံနေကြတဲ့နေရာတွေဘက်မှာမိုးရေရွာနေတာကြောင့်ဒုက္ခသည်တွေအတွက်စားနပ်ရိက္ခာတောက်ရည်နဲ့မိုးပါများအရေးတကြီးလိုအပ်နေသေးတယ်လို့လည်းအကူအညီပေးနေသူတွေကပြောပါတယ်။မလ28ရက်နေ့နဲ့28ရက်နေ့တွေတုန်းကကရင်ပြည်နယ်ဖားပုံခရိုင်နယ်ကကရင်ကျေးရွာတွေပေါ်စစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ထွက်ပြေးတိမ်းရှောင်လာတဲ့ဒုက္ခသည်တွေဖြစ်ကြပါရဲ့ရှင်
။ထိုင်းနိုင်ငံကနေမဲ့အေးမှသတင်းပေးပို့ခဲ့တာပါရှင်။ အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်။အာနာရှင်စနစ်ကြောင့်ဆုံးရအတွက်ဆန့်ကျင်ဆန္ဒပြနေကြတဲ့ရွေးဥတော်လိုင်းရေးပုံစံမျိုးစုံဆန္ဒပြသပိတ်တွေဟာနှစ်လကျော်ကြာလာတဲ့အထိမြန်မာနိုင်ငံအနှံ့မှာဆက်ပြီးရှိနေပါတယ်။စီအိုချုပ်ရေးကောင်စီလက်အောက်ခံစစ်တပ်ရဲ့ရဲတွေဘက်ကလက်နက်ကန်အင်အားသုံးအကြမ်းဖက်ပစ်ခတ်တာတွေရှိနေပေမဲ့ဧပြီလ9ရ ဒီကနေ့ပြည်သူတွေကစုံဖြတ်ထားကြတဲ့အကြောင်းဒီသတင်းပေးရတဲ့သတင်းတော်မှတ်စုစစ်စင်ကနေမဲအေးသနာကျော်ကတင်ဆက်ပေးပါမယ်ရှင်။
အရတားအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့စစ်တပ်ကအာဏာသိမ်းခဲ့တာအခုဆိုရင်နှစ်လကျော်သွားခဲ့ပါပြီ။စစ်အစိုးရအုပ်ချုပ်တာကိုနိုင်ငံတော်ဝန်ပြည်သူများကလက်မခံစန့်ကျင်နေကြဆဲဖြစ်ပါတယ်။အာဏာသိမ်းပြီးတဲ့နောက်နိုင်ငံအနှံ့မှာစစ်အာဏာရှင်တော်လှန်ရေးစန့်ကျင်ဆန္ဒပြသူတွေဟာပုံစံမျိုးစုံနဲ့လမ်းပေါ်ထွက်ဆန္ဒပြလာကြပါတယ်။ဒီလိုစန့်ကျင်ဆန္ဒပြသူတွေကိုလက Kaune Mandarin Yumale, Bigger and Nalata, Kala Adrima, Eadon Jampe, Bika Kangi Arijan, De Songu Deajo, Shigabi me. Ebila Asamaro, Sanabia Tri in Ari Pianpio, Akaun Lakevae. Sanabia Riha, Drulogene, Democracy Ne, Luquin Ye Bawin, Ferre Piazu Ditang Yedre, Zaya Niagani, Yaya Bonsane Sepio, Dipwe Wendwa Omelo, Sanabia Tri Dima Bawin, Lungeduga, Fiugo Piabiavae.
ทีนี้ชาวเจ้ามูลีจ้าก็จํานวนมันดลีโกไอ้มาจํานวนลูกเด็กซ้อมมูลีกันญาติว่าสิเลยแต่ญาติได้ดูเลยญาติว่าสิเลยเนี่ยถ้าใบแม้จํานวนรู้ตัดไหนเราโกดิลงแม้สุบิยอลงจ้าเลยเราสิ่งที่ได้ญาติถั่วจ้าเลยเนี่ยตัวนี้มาก็ดีหลูรู้ตัวพี่โลยตัวอ่าดีหลูนี่มาถั่วเยบ่าวสุบิยปงงานนี้เนี่ยลงจ้าเลยถ้าใบแม้จํานวนหลูรู้ว่าก็ตัวตัวใหญ่ไหนตัวจะช้าบีบ่เนาะตัวก็เปล่าไปพี่ในพี่ในจํานวนรู้ที่จะจ้องเนี่ ောက်ပိုင်းမှာထွက်တဲ့ပုံစံမျိုးပဲခင်ဗျဒီအေဗဒီရနေ့မှာမန္တလေးမှာပြန်ထွက်လာတယ်ဆိုင်ရစစ်ကြောင်းလေးထွက်ကြတယ်ပြီးတော့ဒီတန်ဃာတွေနဲ့ပညာရေးတပိတ်တွေထွက်ကြတယ်ပြီးတော့ဒီလူငယ်ဖွဲ့စည်းတွေပေါင်းပြီးတော့တောင်စစ်တီဆိုရဲဟိုစစ်ကြောင်းတွေထွက်ကြတယ်ပေါ့နော်ကျွန်တော်ဒီညတော်စစ်ကြောင်းတော့ပြန်ထွက်တယ်ကြာ
မြန်မာပြည်အထက်ပိုင်းအလဲပိုင်းနဲ့အောက်ပိုင်းမှာမကျန်တနင်္ဂနွေလုံးအတိုင်းအတာနဲ့ဆန့်ကျင်ဆန္ဒပြတာတွေအပြင်နိုင်ငံရဲ့ချားမှာရှိတဲ့မြန်မာအတိုင်းဝင်းကလည်းရောက်ရအရက်ကနေပြောအာနာရှင်စနစ်ဆန့်ကျင်ရေးမှာပါဝင်ခဲ့ကြပါတယ်။စကိုင်းတိုင်းအတွင်းကမုံရွာမြို့မှာလဲလူထောင်တောင်းချီတဲ့ပင်မတပိတ်စစ်ကြောင်းကနေပြည်သူတွေပေါင်းစုပြီးတော့လမ်းမော်ထွဲဆန္ဒပြနေကြတာပါ။ဖေဖော်ဝါရီနဲ့မတ်လ2လတာကာလအတွင်းမှာစစ်တပ်နဲ့ရဲတွေရဲ့ပစ်ခတ်မှုကြောင့်တေဆုံးသူ12ဦးထက်မနည်းရှိခဲ့တဲ့မုံရွာမြို့မှာအေပြီလအစမှာပွင့်တဲ့ဗဒောက်ပန်းနေနဲ့တူဗဒောက်တပိတ်ကိုပြုလုပ်ခဲ့ကြပါတယ်။အခုချိန်ထိလူမှုအင်အားကောင်းကောင်းနဲ့အာနာရှင်စနစ်ဆန့်ကျင်ရေးမှာ2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်ကိုလည်းမီးရှို့ဖျက်ဆီးခဲ့ကြတာပါ။တိတ်ဆုံးသူတွေ၊ဒဏ်ရာရသူတွေနဲ့ဖမ်းဆီးခံရသူတွေအများများရှိပေမဲ့လည်းဆန္ဒပြတာတွေရပ်တန့်မသွားဘူးလို့တရိတ်မှာပါဝင်သူတို့ကဗီဒီယိုကိုပြောပါတယ်
။ဒီမှာစကြောင်းကတော့ဒီနေ့တွေကတော့တော့အချိန်ကြာမထွက်နိုင်ဘူးရ။စထွက်ပြီးတော့ထိုင်တဲ့ဘိတ်လုပ်တယ်ပြီးတော့ထိုင်တဲ့ဘိတ်ကိုနည်းနည်းဆက်ဆက်လုပ်ပြီးတော့ပဲမကြောက်ရရဟောတယ်2008ခြေဦးကိုရီရှုဖြတ်ပြီးရယ်ပြီးတော့ပြန်ခွဲလိုက်တယ်ဗျရှင်းချက်ပြီးအနိုင်ရအောင်မြင်တဲ့အထိတိုက်ပွဲဝင်သွားပါပါဒီလမ်းကိုလျှောက်လာခဲ့ပြီးမှတော့နောက်ပြန်လဲစရာအကြောင်းမရှိပါဘူးနိုင်တဲ့အထိတိုက်ပါပါဘာ
စစ်ကောင်စီအာဏာသိမ်းပြီးတော့2လတာကာလအတွင်းစစ်တပ်ရဲ့ရဲတွေကဆန္ဒပြသူတွေပေါ်မှာလက်နက်သုံးအကြမ်းဖက်ပစ်ခတ်နှိပ်စက်တာတွေကြောင့်တေဆုံးသူ936ဦးထက်မနည်းရှိနေပြီလို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်း APP ရဲ့မတ်လ31ရက်နေ့အထိပြုစုထားတဲ့စာရင်းအရသိရပါတယ်။ဒါမဲ့လည်းဒီအရေးအတွက်ကသူတို့ကောက်ယူရရှိထားတဲ့တေဆုံးသူအရေးအတွက်ဖြစ်ပြီးတော့စစ်ကောင်စီရဲ့အကြမ်းဖက်မှုကြောင့်တေဆုံးခဲ့ရသူတွေဟာဒီထက်မကအများကြီးများနိုင်တယ်လို့လည်းထုတ်ပြန်ထားပါတယ်။နိုင်ငံတော်အေဂျင်တာယာရေးနဲ့လုံခြုံရေးအတွက်လို့ဆိုပြီးတော့စစ်ကောင်စီကညမထွက်ရမယ့်ထုတ်ပြန်ထားတဲ့နေမီတွေရဲ့ပြည်သူတွေလမ်းမော်ထွက်လို့မရတဲ့အချိန်မီးရှို့ခဲ့ပုံရတဲ့ပိုင်ရှင်မဲ့အလောင်းတွေတွေ့တာမျိုးတပ်ပိုင်စီးပွားရေးလုပ်ငန်းတွေကဂန္ဓမာလက်ကားအယောင်ဆိုင်ကြီးနဲ့ရူရီမတ်ကုန်တိုက်တို့မိလောင်တဲ့ဖြစ်စဉ်တွေလည်းရှိခဲ့တာတွေကိုတော့ဒီတစ်ပတ်သတင်းတော့မှတ်စုအစီအစဉ်မှာတင်ဆက်ပေးလိုက်ပါရစေ။
တင်ဒမဆုစစ်စင်ကိုမအေးတနာကျော်ကတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုလည်းတင်ဆက်ပေးပါဦးမယ်မြန်မာစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းကြီးတွေကိုအမေရိကန်နဲ့ဗြိတိန်နိုင်ငံတွေကပြီးခဲ့တဲ့လတွေမှာပြစ်မှတ်ထားအရေးယူတန်ခတ်တာတွေလုပ်ခဲ့ပါတယ်မြန်မာစစ်တပ်ဟာဒီလုပ်ငန်းကြီးတွေကရတဲ့ငွေတွေနဲ့ပြည်သူတွေကိုဖိနှိပ်ချုပ်ချယ်နေတာကြောင့်ငွေဝင်လမ်းလျော့သွားအောင်ဆောင်ရွက်ဖို့ရည်ရွယ်တာဖြစ်တယ်လို့လည်းပြောဆိုထားပါတယ်ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်တေရီထိုက်ကစူးစီးတင်ပြပါမယ်ရှင်တမတော်ကချုပ်ကင်ထားတဲ့စီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကိုအရေးယူတက်ခတ်ကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကမတ်လ25ရက်နေ့ကြာသပတေးနေ့မှာကြေညာခဲ့ပါတယ်။ဒီလုပ်ငန်းကြီးတွေနဲ့ဘဏ္ဍာရေးလုပ်ငန်းဆိုင်ရာပတ်သက်ဆက်နွယ်မှုအလုံးကိုတမ်းမြစ်ကန့်သက်ပြီးတန်းခတ်အရေးယူတာဖြစ်ပါတယ်။အမေရိကန်ဘက်ကဒီကြေညာချက်မထွက်ခင်မှာပဲတမတော်ပိုင်းစီးပွားရေးဥပိုင်လီမိတက်ကိုအရေးယူတက်ခတ်ကြောင်းဗြိတိန်ကလည်းကြေညာခဲ့တာပါ။အရသာတွေအပေါ်ဖိနှိပ်ချုပ်ချယ်မှုလုပ်ရတဲ့အတွက်ဘဏ္ဍာငွေရရှိမှုရောပါသွားအောင်အထောက်အပံ့ဖြစ်စေဖို့စစ်တပ်ရဲ့ဘဏ္ဍာရေးအကျိုးစီးပွားတွေကိုပြစ်မှတ်ထားတန်ခတ်တာဖြစ်ပါတယ်လို့ဗြိတိန်နိုင်ငံခြားဝန်ကြီးဒိုမီနစ်ရပ်ကကြေညာချက်မှာပြောဆိုခဲ့ပါတယ်။မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကိုအရေးယူတန်ခတ်ကြောင်းကြေညာခဲ့တဲ့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကတော့မြန်မာစစ်တပ်ဟာဒီလုပ်ငန်းကြီးတွေကနေတဆင့်နိုင်ငံစီးပွားရေးနယ်ပယ်အတော်များများကိုချုပ်ကင်ထားတာလို့ပြောဆိုခဲ့ပါတယ်။ဆီယနာသိမ့်ပြီးနောက်ပိုင်းအမေရိကန်ဗြိတိန်ကနေဒါနောက်ဥရောပသမဂ္ဂတို့ဘက်ကအနာသိမ့်မှုမှာတာဝန်ရှိသူတွေသူတို့နဲ့ဆက်ဆက်သူတွေအကျိုးစီးပွားတွေကိုဇက်တက်အရေးယူတန်းခတ်နေတာပါ။နိုင်ငံတကာအရေးယူတန်းခတ်မှုတွေနဲ့ပတ်သက်ပြီးမြန်မာလုပ်ငန်းကြီးတွေဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘဂနာကအနာရယူထားတဲ့မြမတမရော်နဲ့အစဉ်တစိုက်ဆက်သွယ်ဆွေးနွေးနေတာဖြစ်ပြီးစစ်တပ်ခေါင်းဆောင်ပိုင်းရဲ့တန်းခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်တဲ့သဘောထားကိုမလ3ရက်နေ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာအခုလိုပြောပြပါတယ်
I have discussion with the army and I warned them that member states and security council might take
စစ်တပ်နဲ့ဆွေးနွေးခဲ့ပြီးအဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးကောင်စီအနေနဲ့ပြင်းပြင်းထန်ထန်အရေးယူဆောင်ရွက်နိုင်တယ်လို့သတိပေးခဲ့ပြီးမဲ့စစ်တပ်ဘက်ကတော့သူတို့အနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကရိုးနေပါပြီးအတိတ်တုန်းကလည်းဒီဒဏ်ခတ်ပိတ်ဆို့မှုတွေကိုကျော်လွှားနိုင်ခဲ့တယ်လို့ပြန်ဖြေတဲ့အကြောင်းကုလသမဂ္ဂအကျိုးရင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကပြောဆိုခဲ့တာပါမြမစီးပွားရေးဥပိုင်လီမိတက်နဲ့မြမစီးပွားရေးကော်ပိုရေးရှင်းလုပ်ငန်းကြီးနှစ်ခုဟာဆိုရင်ကုန်သွယ်ရေးတယံစားတတူဖို့ရေးအဖျော်ယမကာဆေးလိမ်နဲ့လူသုံးကုန်ပစ္စည်းတွေအပါအဝင်မြမစီးပွားရေးအတွင်းကန္တာပေါင်းစုံမှရင်းနှီးမြှုပ်နှံဆောင်ရွက်နေတာဖြစ်ပါတယ်ရွေးကောက်ခံရတအစိုးရကိုဖြုတ်ချပြီးမြန်မာပြည်သူတွေအပေါ်ဖိနှိပ်မှုတွေမှာတာဝန်ရှိတဲ့စစ်တပ်ရဲ့စီးပွားရေးအရေးမြစ်တွေကိုအထူးပြစ်မှတ်ထားတန်ခတ်တာဖြစ်ကြောင်းအမေရိကန်အစိုးရဘက်ကပြောဆိုထားတာပါရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေဖွဲ့ထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ရဲ့ကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာဆဆာကတော့နိုင်ငံတကာကအချိန်မလွန်ခင်အရေးယူဆောင်ရွက်ကြဖို့တိုက်တွန်းပါတယ်
So international community has to act now. That means
နိုင်ငံတကာအသိုင်းအဝိုင်းဘက်ကပြစ်မှတ်ထားအရေးယူတန်းခတ်မှုကိုချိန်ဆဆောင်ရွက်ကြရပါမယ်တဲ့။မြန်မာစစ်တပ်ရဲ့စစ်ပွားရေးသူတို့ကုမ္ပဏီတွေပေါ်မှာပြစ်မှတ်ထားအရေးယူဆောင်ရွက်ခဲ့တဲ့အတွက်လဲအမေရိကန်ဗြိတိန်အစိုးရတွေပြည်သူတွေကိုအထူးကျေးဇူးတင်တယ်လို့ဗြိတိန် Sky News ကိုပြောခဲ့တာပါ။လွတ်လပ်ခွင့်နဲ့ဒီမိုကရေစီရေးအတွက်သာတောင်းဆိုကြတဲ့မြန်မာပြည်သူတွေကိုတတ်ဖြတ်ဖို့အတွက်မြန်မာစစ်တပ်ဟာနိုင်ငံစီးပွားရေးကနေသူ့ဟွက်ရယူထားတဲ့ငွေနဲ့လက်နက်တွေဝယ်နေတာလို့သူကပြောခဲ့တာပ
ါ For their freedom and democracy so the world has to act before it's too late
မြန်မာစီးပွားရေးဥပိုင်လီမိတက်ရဲ့ရှယ်ယာပိုင်ဆိုင်မှုအချက်လက်တွေအရအကျိုးမြတ်တွေကိုစစ်တပ်တွင်စနစ်တကျခွဲဝေတာတွေ့ရပြီးဒီထဲမှာလူခွင့်ရေးအကြီးအကျယ်ချိုးဖောက်မှုမှာတာဝန်ရှိသူတွေလည်းပါတယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။စီးပွားရေးမြို့တော်ရန်ကုန်မှာတော့လက်ရှိမှာဆီယနာသိန်းစန့်ကျင်ဆန္ဒပြပွဲတွေကြောင့်လုပ်ငန်းတွေမလဲပတ်နိုင်ပါဘူး။နိုင်ငံတကာတန်ခတ်ပိတ်ဆို့မှုကြောင့်နိုင်ငံတကာငွေကြေးအလွှဲပြောင်းမှအခက်အခဲဖြစ်နိုင်တယ်လို့ပြည်တွင်းစီးပွားရေးအဝင်အဝိုင်းကစိုးရိမ်ကြပါတယ်။အမေရိကန်အဝိထင်နဲ့ဖနက်ကုန်အမှတ်တစိတ်တထောင်ကျော်ပါတဲ့ကုန်သွယ်ရေးအသင်းကြီး American Apparel and Footwear Association ရဲ့ ဥက္ကဋ္ဌလည်းဖြစ်အမှုဆောင်ညွှန်ကြားရေးမှုလည်းဖြစ်တဲ့စတီဗင်လာမာကတော့မြန်မာနိုင်ငံမှာဒီမိုကရေစီကိုငြိမ်းချမ်းစွာပြန်လည်ကျင့်သုံးရေးနောက်ဖန်ခံထားရသူအလုံးပြန်လှုပ်ပေးရေးအတွက်တိုက်တွန်းတောင်းဆိုထားပါတယ
် We've been very outspoken in denouncing the coup. We're urging an immediate peaceful restoration of democracy.
ဆရာနာသိမ့်မှုအဆုံးသတ်ရေးအစိုးရဘက်ကဖျားပေးဆောင်ရွက်ဖို့ကိုလည်းတိုက်တွန်းထားပါတယ်ဒါပေမဲ့ဒီလိုဆောင်ရွက်တဲ့နေရာမှာလုတ်သားတွေကိုမထိခိုက်စေဖို့လည်းတိုက်တွန်းထားပါတယ်တဲ့လုတ်သားတွေရဲ့အသက်မွေးဝမ်းကြောင်းအလို့အကိုင်းနောက်သူတို့အခွင့်အရေးကိုကာကွယ်ပေးဖို့ကတိတ်ပြီးတော့အရေးကြီးပါတယ်လို့ပြောခဲ့တာပါဆေးအုပ်ချုပ်ရေးချင့်သုံးနေတဲ့လှိုင်းသားရရွှေပြည်သားတို့ကဆက်မှုလုတ်သားတွေကတော့လုံခြုံရေးစိုးရိမ်ချက်နောက်အလို့တွေရှင်းနာလိုက်ရတာကြောင့်လဲရန်ကုန်ကိုဆွန့်ခွာနေကြရပါတယ်နိုင်ငံတကာရဲ့တန်ခတ်ပိတ်ဆို့မှုတွေကြောင့်သိနေချီတဲ့အထဲချုပ်လုတ်သားတွေထိခိုက်မဲ့အရေးစိုးရိမ်ချက်တွေလည်းရှိပါတယ်။ဒါပေမဲ့အထဲချုပ်လုတ်သားခေါင်းဆောင်တွေကတော့အာဏာသိမ်းတာကိုဆက်လက်ဆန့်ကျင်မယ်လို့ပြောကြပါတယ်
။နော်တက်တာလှရှားတဲ့ဥဆောင်သူတယောက်အနေနဲ့ရောပြည်သူတယောက်အနေနဲ့ရောပေါ့နော်။ကျမတို့မြန်မာနိုင်ငံမှာဒီစစ်အာဏာရှင်ရဲ့လက်အောက်မှာတော့ကျမတို့တွေလည်းဟိုဟာပေါ့မနေနိုင်ဘူးကျမတို့ရဲ့အနာဂတ်လူဆက်တစ်တွေကိုလည်းကျမတို့ထားနိုင်ဘူးပေါ့နော်။
အထက်ကျောင်းလုပ်ငန်းတွေကမြမပို့ကုန်လုပ်ငန်းကဏ္ဍမှာအရေးပါပါတယ်။မြမနိုင်ငံဆိုင်ရာဥရောပကုန်သွယ်ကြီးများအသင်းရဲ့နောက်ဆုံးထုတ်စည်းင်းတွေအရ2018ခုနှစ်တွင်မြမအထက်ကျောင်းလုပ်ငန်းကဏ္ဍရဲ့တင်ပို့မှုဟာတန်ဖိုးဒေါ်လာ 4.59 ဘီလီယံရှိတယ်လို့ဖော်ပြပါတယ်။နမယကုန်မှတ်တစိုက်တွေအနေနဲ့တခြားနိုင်ငံတစ်ခုကိုရွှေ့မယ်ဆိုတဲ့ကိစ္စကမလွယ်ကူသလိုပဲတကယ်လို့ရွှေ့သွားပြီဆိုရင်လေမြန်မာနိုင်ငံကိုတစ်ခါပြန်လာဖို့ကလည်းမလွယ်ကူဘူးလို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်ရှင
်အပတ်စဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုမတ်တကီထိုက်ကတင်ဆက်ခဲ့တာပါနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ Blogger ပြောသမျှအစီအစဉ်ကိုလည်းနားဆင်ရပါဦးမယ်မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့ခွင့်ရေးကိုမြန်မာပြည်သူတွေပြန်လည်ခံစားနိုင်ရေးဩစတြေးလျနိုင်ငံကတွန်းတွန်းတိုက်တိုက်လုပ်ဖို့ဩစတြေးလျရောက်မြန်မာရေးလှုပ်ရှားသူတွေကကြိုးစားနေကြပါတယ်။အာဏာရဆွေးရပါတီလွှတ်တော်အမတ်တွေအပါအဝင်ဩစတြေးလျလွှတ်တော်အမတ်တွေနဲ့တွေ့ဆုံပြီးမြန်မာရေးဆောင်ရွက်နေတဲ့အကြောင်းမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။မြန်မာနိုင်ငံမှာပြည်သူအများတောင်းဆိုနေကြသလိုဆက်အာဏာသိမ်းဖို့အဆုံးသတ်ပြီးတော့အယတအစိုးရအာဏာပြန်ရဖို့စ조사ဆောင်ရွက်နေကြတဲ့တွေမှာဩစတြေးလျနိုင်ငံမှာရောက်နေကြတဲ့မြန်မာတွေလည်းပါဝင်ပါတယ်။မြန်မာဒီမိုကရေစီရေးအတွက်ဩစတြေးလျအစိုးရကအခုထက်ပိုပြီးတော့တိုက်တိုက်တွန်းတွန်းလုပ်ဖို့စ조사နေကြတာပါ။ဆက်အာဏာသိမ်းမှုကိုလက်မခံနိုင်တဲ့ဩစတြေးလျလွှတ်တော်အမတ်တွေကမြန်မာအရေးအတွက်ပိုပြီးတော့စိတ်ဝင်စားလုပ်နေတယ်လို့မြန်မာအရေးလှုပ်ရှားနေသူတွေကပြောပါတယ်။ဩစတြေးလျလွှတ်တော်အမတ်တွေနဲ့ကိုယ်တိုင်တွေ့ဆုံခဲ့ပြီးမြမအရေးကိုတချိန်မကဆွေးနွေးခဲ့တဲ့ဆစ်ဒနီမြို့ကလှုပ်ရှားသူဒေါက်တာထွန်းအောင်ရွှေကသူတို့အခုလိုဆွေးနွေးနိုင်ခဲ့လို့ဖြစ်လာတဲ့ရလဒ်ကိုပြောပြပါရစေ
။ဒီပါလီမန်ထဲမှာပါလေကျွန်တော်တို့တွားတွေ့ပြီးတဲ့နောက်မှာအခုဒီဩစတြေးလျပါလီမန်ထဲမှာဒီ Parliamentary Friends of Myanmar ဆိုတဲ့အဖွဲ့ဖွဲ့ပြီးသွားပါပြီ။ပါလီမန်ဖွဲ့ပေါ့နော်။အဲ့ဒီပါလီမန်မတ်တွေဒီအခု CRPH နဲ့ဓာတ်ရိုက်တိတိဆက်ဆံနိုင်မှုတွေလုပ်နေပါပြီ။ Formal Dialogue တွေဖြစ်လာတော့မယ်။အဲ့တော့သူတို့ပြောတာတော့ငါတို့ဒီဖွဲ့ဖွဲ့ပြီးဒီဖွဲ့ကလွှတ်တော်ထဲမှာရေးဆိုမယ်ရေးဆိုလို့ရင်ပြီးတော့မှဒီအစိုးရကိုသူတို့ pressure ပေးမယ်ဒီလိုပေးနိုင်မှအစိုးရကဒီ CRPH ကိုအတိမတ်ပြုဖို့လို့နော်ဒီ policy ပြောင်းလဲဖို့ဆိုတာဖြစ်လာမယ်ပေါ့နော်နောက်တစ်ခုကဒီလွှတ်တော်အမတ်တွေကကျွန်တော်တို့နောက်ထပ်ပါပြောလဲဆိုတော့တို့ဒီဖွဲ့လေးပြီးတာနဲ့ inter parliamentary union မှာငါတို့ကဒီအစိပ်ပိုင်းတစ်ခုအနေနဲ့ရှိလာမယ်ရှိလာတဲ့အခါမှာ global movement တစ်ခုကိုသူတို့ပါလီမန်အမတ်တွေကစူးစမ်းမယ်ဒီကဘောင်မှာရှိတဲ့ပါလီမန်အမတ်တွေအကုန်စုပြီးတော့ CRPH ကိုထောက်ခံမှုเนาะဒီစစ်အုပ်စုကတရားဝင်မှုကိုမရအောင်သူတို့ဤမျိုးစုံနဲ့အမတ်တွေကလုပ်မယ်ပေါ့เนาะဆိုတော့အဲ့ဒီအားရှိစရာတွေကျွန်တော်တို့ကြားလာတယ်အခုသူတို့ကြားနာပွဲတွေလုပ်လာပြီဆိုတော့ကျွန်တော်ထင်ပါတယ်ဟောဆိုရအစိုးရရဲ့မူဝါဒတွေလည်းဟိုပြောင်းလဲလာဖို့ရှိပြီလို့ကျွန်တော်တို့မြင်ပါတယ်ဗျ
နိုင်ငံသားရေးရာနဲ့ဆိုင်တဲ့ဩစတြေးလျလွှတ်တော်နှစ်ရပ်ပေါင်းအမြဲတမ်းကော်မတီရဲ့နိုင်ငံသားရေးနဲ့ထောက်ပံ့ကူညီရေးဆိုင်ရာကော်မတီခွဲမှမြမအရေးကိုလာမယ့်ဧပြီ17ရက်နေ့ကျရင်ကြားနာပွဲလုပ်မှာဖြစ်ပါတယ
်။ Sub Committee ပေါ့နော်။ Sub Committee for Foreign Affairs and Aids ပေါ့။ဆိုတော့အဲ့ဒီကော်မတီကနေကြားနာမှာပါဗျ။အဲ့မှာအထက်လွှတ်တော်ကအောက်လွှတ်တော်ကမတ်ဒီစနီတာတွေပါပါတယ်။အဲ့တော့ကျင်းပတဲ့အခါမှာသူကအကုန်လုံးပေါ့နော်အဖွဲ့အစည်းတွေရောလူပုဂ္ဂိုလ်လိုက်ရောအစိုးရဌာနအားလုံးကနေအတန်ဒီကိုနားထောင်မှာဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်ကလည်းအဲ့ဒီကြားနာပွဲမှာကျွန်တော်ရဲ့ statement ပေါ့နော်အ ဲ့ဒါလေးကိုတင်ပြဖို့ကျွန်တော်ကြိုးစားနေပါတယ်နောက်တစ်ခုကတော့ဘာလုပ်နေလဲဆိုတော့ဒီ CRPH အတွက်ကိုဒီ supporting team လေးတစ်ခုကျွန်တော်တို့ဩစတြေးလျမှာဖွဲ့စည်းနိုင်အောင်ကြိုးစားနေပါတယ်
အခုဒီမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ကြည့်မယ်ဆိုရင်ဩစတြေးလျလွှတ်တော်နဲ့ဟိုအစိုးရကြားမှာဆိုရင်လွှတ်တော်ဘက်ကပို့ပြီးတော့မှဒီလွှတ်တော်အမတ်တွေဘက်ကပို့ပြီးစိတ်ဝင်စားနဲ့ဒီဒီမိုကရေစီရေးကိုတွန်းတွန်းတက်တက်လုပ်နေတယ်လို့မြင်ရပါတယ်အဲ့ဒါဟုတ်ပါလားရှင
့်အဲ့ဒါအမှန်ပါပဲခင်ဗျအဲ့တော့မြန်မာအရေးကိုပို့ပြီးတော့မှတွန်းတက်တက်လုပ်တာကအစိုးရဘက်ကအာဏာရပါတီကအမတ်တွေလည်းပါတယ်စီနီတာတွေလည်းပါတယ်အတိုက်ခံပါတီပေါ့နော်လေဘာနဲ့ Green ပါတီကအမတ်တွေကလည်းတော်တော်ကိုဒီတက်တက်ကြွကြနဲ့လောက်ကြပါတယ်အစိုးရကတော့အခုတည်းကကျွန်တော်တို့အားရစရာမရှိသေးဘူးပေါ့နော်အဲ့ဒီအတွက်ကိုလည်းပါလီမန်ထဲမှာအမတ်တွေကတော်တော်လေးကိုအရေးဆိုကြတယ်ဒါကြောင့်လည်းအခုလိုကြားနာပွဲဖြစ်လာတာလို့ယူဆပါတယ
်ဆိုကွန်ထိုးဟောင်ရွှေကိုရိုင်းလည်းဒီလွှတ်တော်အမတ်တွေနဲ့ဩစတြေးလျလွှတ်တော်အမတ်တွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့မှုတွေဆိုတာသိရပါတယ်ဆိုတော့အဲ့လိုမျိုးဆွေးနွေးတဲ့အခါမှာရောဘာတွေပြောဖြစ်လဲသူတို့ဘက်ကမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့သိချင်တာတွေကဘာလဲဆိုတာလည်းပြောပြပါရှင့်
လွတ်တော်မတ်တီနဲ့တွေ့ခွင့်တော့ကျွန်တော်နှစ်ချိန်ကြုံနေပေါ့နော်ဖေဖော်ဝါရီလထဲမှာတစ်ချိန်ကြုံနေဖေဖော်ဝါရီလ23ရက်လို့ကျွန်တော်မှတ်မိပါတယ်အဲဒီမှာတော့ပါလီမန်ထဲမှာသွားတယ်လွတ်တော်မတ်အားလုံး6ယောက်ခါသူနားထောင်ပေးတယ်ပေါ့နော်ကျွန်တော်တို့5ယောက်အဖွဲ့ကတင်ပြကြတယ်ပေါ့အဲ့ဒါတစ်ချိန်ပေါ့နောက်ဒီမတ်လကျွန်တော်တို့18ရက်နဲ့18ရက်မှာတော့2ရက်ကျွန်တော်တို့အချိန်ယူပြီးတော့လွတ်တော်မတ်အားလုံး19ဦးကိုကျွန်တော်တို့2ဦးချင်းစီဝင်တွေ့ပါတယ်2ဦးချင်းစီတယောက်ကိုကျွန်တော်တို့နိုင်ဝက်လောက်စကားပြောခွင့်ရပါတယ်အဲ့တော့နှစ်ရက်လုံးလုံးကလွတ်တော်ရဲမှာအချိန်ကုန်တော့ပေါ့နော်အဲ့တော့သူတို့စိတ်ဝင်စားတဲ့အချက်ကတော့နံပါတ်1ကဟိုသူတို့အမြဲမီးတာသူတို့ဘာလို့ပြီးစီကျင်တယ်လဲပေါ့နော်မြမအရေးအတွက်သူတို့ဘာလို့ခိုင်းပါလဲဘလို့မျိုးတွေလုတ်ပြီးစီကျင်တယ်လဲပေါ့အဲ့ဒါကသူတို့အမြဲမီးတဲ့မျိုးကအဲဒုတိယကတော့အထူးသဖြင့်ဒီအာဏာရပါတီကအမတ်တရားတော့သူတို့အစိုးရရဲ့ policy ကတော့ဒီလိုဒီလိုရှိတယ်ပေါ့နော်ပျော်ပြောင်းတဲ့သဘောရှိတယ်အဲ့တော့ဘာလို့ဒီပြည်မြထန်တန်းနဲ့လာအရေးယူခိုင်းတာလဲပေါ့နော်အဲ့တော့သူတို့အစိုးရ policy မှာတော့ဒီစစ်တပ်နဲ့ engagement ကိုเนาะစစ်တပ်နဲ့တိုင်းလုပ်ထားရမယ်စစ်တပ်နဲ့ချိတ်ဆက်ထားရမယ်เนาะဒါမှ Australia အတွက်ကဟိုပါပေါ့နော်ဒီအခုလုတ်ချင်တဲ့ကဏ္ဍလေးတွေကိုစဉ်ဆက်မပြတ်လေးလုတ်သွားနိုင်တယ်မဟုတ်ရင်ခတ်တင်နေမှမာကြီးဆက်ဆံလိုက်ရရင်ဒီ Australia အစိုးရနဲ့မြန်မာနိုင်ငံကြားမှာဆက်သွယ်ပြတ်သွားခဲ့ရင်သူတို့လုတ်ချင်တာလေးတွေသူတို့ပြင်အခုလို humanitarian assistance တွေအကူအညီပေးကြတာတွေပါခွင့်စာပြတ်သွားမှာသူတို့စိုးရိမ်နေဆိုတာမျိုးကိုဒီအာဏာရပါတီအမတ်တွေကပူပြောတယ်ဗျအဲ့တော့ကျွန်တော်တို့ကဒီအာဏာရ liberal party ကအမတ်တွေနဲ့စကားပြောနေရင်ပူပြီးတော့ကျွန်တော်တို့ defend လုပ်ရတယ်ကျွန်တော်တို့ position ကိုလေ labor နဲ့ green အမတ်တွေဒီအတိုက်ခံအမတ်တွေကတော့ဘာလုပ်ပေးရမလဲဘယ်လိုဆောင်ရွက်ပေးရမလဲဘာတွေဖြစ်စီခြင်းလဲဒါတို့စင်းနေပြီအထူးသဖြင့်ကျွန်တော်တို့ဒီစစ်တပ်အစိုးရနဲ့စစ်တပ်နဲ့ပတ်သက်တဲ့မိသားစုတွေသူတို့အတိုင်းဝိုင်းနေဩစတြေးလျမှာနေတာတွေရှိနေပြီးငါတို့ကိုစင်းနေပြီငါတို့ပြောပြမယ်စသည်ဖြင့်ပေါ့နော်အဲ့တော့အတိုက်ခံကဟိုနဲ့စကားပြောတာတစ်မျိုးအာဏာရပါတီအမတ်တွေနဲ့စကားပြောတာတစ်မျိုးပေါ့အဲ့တော့အာဏာရပါတီကတော့ပိုခက်ပါလေ
စစောကလည်းပြောသလိုပေါ့နော်ဩစတြေးလျပါလီမန်ကတော့ပို့ပြီးတက်တက်ကြွကြွလောက်တယ်အစိုးရကတော့ဒီဆရာနာတိုင်အစိုးရနဲ့ဆက်ပြီးတော့မှထိတွေ့ဆက်ဆံခြင်းပုံရတဲ့ပုံစံမျိုးရှိနေတယ်ဆိုတော့ဒီအစိုးရဩစတြေးလျအစိုးရဘက်ကနေပြီးတော့မှဒီသူတို့ရဲ့သဘောထားပြောင်းလဲလာအောင်ဟိုဘယ်လိုမျိုးဆက်ပြီးတော့တိုက်တွန်းလို့ရနိုင်မယ်လို့ထင်ပါလဲရှင
့်။ဟောကျွန်တော်တို့အဲ့ဒီမှာတော့အဓိကကျွန်တော်တို့တင်ခဲ့တဲ့ position ကတော့ဘာလဲဆိုတော့ဒီနံပါတ်1ဒီဩစတြေးလျအစိုးရကဒီကိစ္စကိုအခုလိုမျိုး software policy နဲ့လုပ်နေမယ်နော်ဒီအစ်အုပ်စုကနောက်ပိတ်ဆုံးအကြမ်းဖက်နှိမ်နင်းပြီးတော့ဒီကောင်တွေတိုင်းပြည်ကိုအုပ်ချုပ်သွားမယ်ဆိုရင်တရုတ်လက်အောက်ကိုလုံးလုံးကြီးရောက်သွားမယ်နော်တရုတ်ရဲ့ရုပ်သိမ်းအစိုးရဖြစ်သွားမယ်နော်အပြင်ဒီနိုင်ငံတကာရဲ့ PR ခံနိုင်မှုတွေတရုတ်ကိုအကာအကွယ်ယူရတယ်လို့တရုတ်လူသမျှပေးရလိမ့်မယ်အဲ့လိုပေးလိုက်ရင်နံပါတ်1ဘာဖြစ်မလဲဆိုတော့တရုတ်ဒီ geopolitical power balance မှာသူ့ဘက်ကပိုအားသာသွားလိမ့်မယ်အသာသွားတာနဲ့အမြတောင်တရုတ်ပင်လယ်အရေးခင်မှာပို့ပြီးတော့เนาะအနောက်အုပ်စုကိုအာခံနိုင်လိမ့်မယ်เนาะဩစတြေးလျရဲ့ဒီအနေထားဒီဩစတြေးလျရဲ့ national interest ကိုချိတ်ချောက်ပါတယ်ဒါနံပါတ်1ကျွန်တော်တို့ပြောတယ်နံပါတ်2ကဘာလဲဆိုတော့ဩစတြေးလျရဲ့မွေးစည်းဝါးပြဿနာမှာဩစတြေးလျကိုလာနေတဲ့မွေးစည်းဝါးအများစုကမြန်မာပြည်ကလာနေတာမြန်မာပြည်ဘယ်ကလာလဲဆိုတာလည်းသူတို့သိတယ်เนาะအဲ့တော့မြန်မာပြည်မငြိမ်းချမ်းသေးဘူးမြန်မာပြည်ရဲ့ဒီဟိုတည်ငြိမ်မှုမရသေးဘူးမြန်မာပြည်မှာစစ်အာဏာရှင်စနစ်ရှိနေသေး၍ဒီမွေးစည်းဝါးပြဿနာပြီးမှာမဟုတ်ဘူးမပြီးသေး၍ဩစတြေးလျသည်အမြဲတမ်းဒီတိုင်ခံနေရလိမ့်မယ်အဲ့တော့လက်ရှိဩစတြေးလျစဉ်းစားနေတာဒီတကယ် downstream approach ပေါ့နော်ငါ့ဖွဲ့ရငစားချတယ် ဖြစ်လာတော့မှလိုက်လိုက်လိုက်လိုက်လုပ်တယ်ပေါ့အဲ့တော့ Australian Soya ကစဉ်းစားတင်တာဒီ upstream approach တကယ်ဈေးမြစ်ကိုရှာခေါင်းကိုကန်ရမယ်ခေါင်းကဘာလဲဆိုတော့မြန်မာပြည်မှာဆရာနာချင်းစနစ်ပဲဒီဆရာနာချင်းစနစ်ပြုတ်ကျဖို့အစိုးရကအားထုတ်မှသာလေဒီပြဿနာအားလုံးပြီးမယ်မွေးစေဝါပြဿနာလည်းပြီးမယ်ဒီ refugee ပြဿနာလည်းပြီးမယ်နောက်တရုတ်ရဲ့နော်နောက်နိုင်ငံနဲ့ကဘာကိုအခံနေတဲ့လုံရက်တရားလဲစစ်စိုးကပြုတ်ကြမှဒီ balance ကိုထိန်းနိုင်မယ်ဒါကြောင့်မလို့ဩစတြေးလျအစိုးရအနေနဲ့အခုလက်ရှိစဉ်းစားနေတဲ့ပျော်ပြောင်းတဲ့မူဝါဒနော်စစ်တပ်ကိုဗဟိုပြုတဲ့မူဝါဒကအစားစစ်အာဏာရှင်စနစ်ပြတ်သုံးရေးကိုအဓိကထားတဲ့မူဝါဒကိုပြောင်းပြီးကျင့်သုံးမှဒါမှအကောင်ဒေတာတွေလည်းအကျိုးရှိမယ်။ဩစတြေးလျနိုင်ငံတို့လည်းအကျိုးရှိမယ်လို့ကျွန်တော်တို့က defend လုပ်ပါတယ
်။ဩစတြေးလျနိုင်ငံစစ်တီမျိုးကမြန်မာအရေးလှုပ်ရှားနေတဲ့ဒေါက်တာထွန်းအောင်ရွှေဖြစ်ပါတယ်။ဒီမိုကရေစီနဲ့လူအခွင့်အရေးကိုတန်ဖိုးထားတဲ့ဩစတြေးလျနိုင်ငံအနေနဲ့ဒီတန်ဖိုးတွေကိုမြန်မာပြည်သူတွေပါခံစားနိုင်အောင်လုပ်ပေးဖို့အတွက်ဆက်ပြီးတော့တိုက်တွန်းကြိုးစားသွားမယ်လို့ပြောပါတယ်ရှင်။ကျွန်မဆွေမြန်ပါမှာ
Global Review ပြည်နယ်အစီအစဉ်ကိုမဆွေမြန်ပါကတင်ဆက်ပေးခဲ့တာပါရှင်။ဒီစီစဉ်တဲ့အတူ VUE ကချွေနေတဲ့ပတ်စင်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကို VUE Internet Website လိပ်စာ burmese.voanews.com နဲ့ VUE ရဲ့ Facebook စာမျက်နှာတို့မှာအသံနဲ့နားဆင်နိုင်တယ်လို့ထိတ်တန့်သတင်းတွေကိုတော့စာသားနဲ့လည်းဖတ်လို့ရပါတယ်ရှင် VUE American တိုင်းရဲ့တင်းနေတာလေးညအစီအစဉ်တွေကိုဆက်ပြီးတော့ချွေလင်းပေးနေပါတယ်ဒီကနေ့နောက်ဆုံးရထားတဲ့သတင်းတွေကအချင်းချုပ်ကိုပြန်ကောက်ရမယ်ဆိုရင်တော့ဒီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြကန့်ကွက်လှုပ်ရှားမှုတွေဒေသအနှံ့မှာပုံစံမျိုးစုံနဲ့ဆက်ရှိနေပြီးရဲနဲ့စစ်တပ်ဖွဲ့တွေကလည်းပြစ်ခတ်ဖြိုခွင်းတာတွေကိုဆက်လုပ်နေတာမှာဒီကနေ့စကိုင်းတိုင်းပင်လယ်ဘူးနဲ့အင်းတော်မြို့တွေမှာသေဆုံးသူ2ဦးနဲ့ဒဏ်ရာရသူတချို့ရှိခဲ့ပါတယ်ပင်လယ်ဘူးမြို့မှာဒီနေ့မနက်ပိုင်းကဆန္ဒပြနေသူတွေကိုလူစုခွဲပြီးဖမ်းဆီးတာပြစ်ခတ်တာတွေလုပ်ခဲ့လို့တဦးသေဆုံးခဲ့ပြီးတော့၅ဦးဒဏ်ရာရခဲ့တယ်လို့လူတချို့ကတော့ဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်အခုညပိုင်းအထိပင်လယ်ဘူးဒေသခံတွေနဲ့လက်နက်ကင်ပြစ်ခတ်နှိမ်နင်းသူတွေကြားမှာတင်းမာမှုတွေဆက်ဖြစ်နေပြီးထွေးအုပ်ရုံးနဲ့တရားရုံးမိလောင်တာတွေလည်းရှိခဲ့တယ်လို့ဒေသခံတဦးကပြည်ဝေးကိုပြောပါတယ်အလားတူအင်းတော်မျိုးမှာလည်းတပိတ်စစ်ကြောင်ထွက်ဖို့ပြင်နေတဲ့အချိန်စစ်တပ်နဲ့ရဲကဖြိုခွင်းလို့ဖမ်းဆီးခံရသူ6ဦးထက်မနည်းရှိခဲ့ပါတယ်စနပြသူတွေကိုစစ်ရဲတွေကပြစ်ခတ်၆လန့်လို့ထွက်ပြေးတဲ့အချိန်မှာတော့အမျိုးသမီးတူကားနဲ့တိုက်မိပြီးတိတ်ဆုံးခဲ့တယ်လို့အင်းတော်မျိုးကန်တူကပြည်ရေးကိုပြောပါတယ်။အနီးအနားရွာတွေကဒီစနပြပွဲစီကိုလာရောက်ပူးပေါင်းလို့မရအောင်မျိုးပေါ်လမ်းတွေကိုစစ်တပ်ကပိတ်ဆို့တာလုံခြုံရေးတင်းကျပ်တာတွေရှိနေပြီးတော့အခြေအနေကတင်းမာနေဆဲပဲလို့လည်းဒေသခံတွေကပြောပါတယ်။တခါရန်ကုန်မြို့မှာလည်းစစ်အုပ်ချုပ်ရေးကောင်စီတပ်ဖွဲ့တွေကနေရောညပါပြစ်ခတ်ဖမ်းဆီးနေတဲ့ဂျားမာကိုပဲဆရာနာရှင်စန့်ကြီးစနပြပွဲတွေကတော့ပုံစံအမျိုးမျိုးနဲ့ဆက်ရှိနေပါတယ်။ဒီကနေ့ရန်ကုန်မှာပျောက်ကြားတပိတ်လူမဲ့တပိတ်တွေအပြင်မြမရိုးရနှစ်ကူးအခါသမယရဲ့တင်ဂီတာဖြစ်တဲ့ဗရောက်ပန်းတွေပွင့်တဲ့အချိန်ဖြစ်တာမို့ဗရောက်တပိတ်ဆိုပြီးတော့လေနေရအတော်များများမှာပြုလုပ်ကြပါတယ်။ဆရာနာရှင်စန့်ကြီးစန်သားစာသားတွေကိုဒီဗရောက်ပန်းတွေနဲ့ပုံဖော်ရေးသားကြတာလမ်းလျှောက်ချီတက်ကြတာတွေကဗရောက်ပန်းတွေကိုကန်ဆောင်ပြီးတော့ချီတက်ဆနပြတာတွေလည်းလုပ်ခဲ့ကြပါတယ်။စန်းချောင်းမရန်ကုန်တာမွေပစွန်းချောင်းတန်လျင်အလုံးကြောက်တရားနဲ့ကမာရွတ်မြို့နယ်တွေအပြင်ရက်ွက်အလိုက်ပုံစံမျိုးစုံနဲ့ဆန္ဒပြကြတာပါ။တခြားပြည်နယ်နိုင်ငံမှာဖြစ်ပျက်နေတဲ့အာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ယက်တီချက်ကိုမကျေနပ်လို့တရုတ်နိုင်ငံအလံကိုမီးရှို့ဖျက်ဆီးဆန္ဒပြကြတာတွေလည်းရှိခဲ့ပါတယ်။ဒီကနေ့ဒီရန်ကုန်ကဆန္ဒပြပွဲတွေမှာပြစ်ခတ်နေနေတဲ့သတင်းမကြားရပေမဲ့လို့စမ်းကြောင်းမှာတော့ဆန္ဒပြသူအနည်းဆုံး10ယောက်ဖမ်းဆီးခံခဲ့ရတယ်လို့သိရပါတယ်။ဒီလိုမြန်မာနိုင်ငံအတွင်းဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့အစည်းအဝေးတည်းရဲ့ကျင်းပဖို့ဒီလက်ရှိအလှည့်ကျဥက္ကဋ္ဌဘူနိုင်းနိုင်ငံကဒီကနေ့မှပဲထောက်ခံလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာမြမအရေးဆွေးနွေးဖို့ကိစ္စပြင်ဆင်ဖို့အတွက်အစိုးရတာဝန်ရှိသူတွေကိုညွှန်ကြားထားတယ်လို့ဘူနိုင်းနိုင်ငံကပြောဆိုထားပါတယ်ရှင်။ဒီကနေ့ညအတွက် VOA အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမက်ဆုမိုဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ချာစတန်မော့ခ်ဖြစ်ပါတယ်။VOA American တန်ရဲ့တင်းနယ်လာလေးညအစီအစဉ်လေးကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15539လိုင်းဒိုမီတာ25 kHz 11083လိုင်းဒိုမီတာ32 kHz 9339နဲ့လမ်းလမ်းမီတာ190 kHz 1509တို့ကနေအတန်လွှင့်ပေးကြတာဖြစ်ပါတယ်။ကျမတို့ရဲ့အစီအစဉ်လေးကိုတော့ဒါပုံမှန်ဒီ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းကြည့်ရှုလို့ရပါတယ်ရှင်။တော်ရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြချမ်းသာပေးကင်းကြပါစေ။ကျမတို့ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမခင်ဗျာထွေးပါရှင်။
This program